Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းမှာတောတာရှင်များရှင် VOA American တိုင်းရဲ့2023ခုနှစ်ဧပြီလ4ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ line တို့ meter 24 40 50 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနှင်္ဂလာပါ။ဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်တပေါင်းသားမှာအန်ရခတ်သိမ်းကင်းချင်းကြပါစီခင်ဗျာ။ဒီနေ့ထိတ်ကိုတက်လာတဲ့သတင်းတွေကတော့ American သမ္မတဟောင်းထရမ့်ဟာ Florida အင်္ဂါနေသူ့ကိုရာဇဝတ်မှုနဲ့ဒီကနေ့ရုပ်တင်မဲ့ New York မြို့ကိုရောက်ရှိနေပါပြီ။ဖလော်ရီဒါဟာဒီတို့အဖွဲ့မှာဒီနေ့အင်္ဂါနေ့တရားဝင်အဖွဲ့ဝင်ဖြစ်လာပါတော့မယ်။သတင်းချက်လက်လုံးကြုံရေးစိုးရိမ်ရတဲ့အတွက်ဂျာမနီနိုင်ငံဟာအီတလီလိုပဲ ChatGPT ကိုပိတ်နိုင်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုနန်းလောင်နဲ့ပဲတင်ပြပေးကြမှာပါ
။ကောင်းပါပြီရှင်။စစ်တပ်ရဲ့ဖြစ်အားပေးမှုကြောင့်နေရပြန်သွားကြတဲ့ရခိုင်စစ်ဘေးရှောင်တို့ရဲ့လူမှုဘဝအခြေအနေဘယ်လိုရှိပါသလဲ
။အတမီးတို့ပြောတဲ့ရှိပကံဟိုတောင်တွင်းမှုမှာသူတို့ကတက်တရာနေရာရှာတာလေဒီတိုင်းရှစ်ဆိုင်နေနေရတာသူတို့ကအပေါ်ကဒီရွာအောက်မှာဆိုတော့လူချင်ရမရှိဘူ
း။အပြည့်စုံကတော့မကြခင်နာဆင်ရဖို့ရှိပါတယ်။ဒါအပြင်တရုတ်နယ်စပ်စီစားနယ်စကွဲတင်ပို့မှုလိုင်စင်တွေရပ်ထားလိုက်တဲ့အတွက်စပါးစီကွက်အယောင်းဝယ်အေးနေတဲ့သတင်းနဲ့အတူနိုင်ငံတကာသတင်းဆောင်မှာတော့အမေရိကန်သူတမရသူနေထိုင်ခဲ့ဖို့တဲ့ဇမ်ဘီယာကိုသွားခဲ့တဲ့ခရီးစဉ်နဲ့အတူပဲအမေရိကန်အစိုးရအဖွဲ့ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့ခက်ခဲနေတဲ့ကလေးတွေကိုအခမဲ့လိုက်လံပညာသင်ပေးနေတဲ့မိုင်းမီအဖွဲ့တီထောင်သူဦးတင်မောင်မောင်အေးနဲ့တွေ့ဆုံမင်းမြတ်ခတ်အပြင်အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးနဲ့လူမှုရှုခင်းအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်သိမ်းရောက်သတင်းတွေကိုဦးတင်မောင်သားနဲ့ကျွန်မအနှံလောက်ပြောပြပါမယ်ရှင်
။ American သမ္မတဟောင်းထရမ့်ဟာသူ့ရဲ့ Florida အိမ်ကနေသူ့ကိုရာဇဝတ်မှုနဲ့ဒီကနေ့အင်္ဂါနေ့ရုံးတင်မဲ့ New York မြို့ကိုရောက်ရှိနေပါပြီ။ American သမ္မတဟောင်းတယောက်ကိုရာဇဝတ်မှုကြောင်းအရတရားစွဲရုံးတင်တာဟာဒါဟာပထမဦးဆုံးအမှုလည်းဖြစ်ပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲအနိုင်မရခင်အပြာရုပ်ရှင်ကမင်းသမီးတယောက်ကိုမစ္စတာထရမ့်ကနှုတ်ပိတ်ခဒေါ်လာ $300,000 ပေးခဲ့တာနဲ့ဒီအမှုကဆက်ဆက်နေပါတယ်မစ္စတာထရမ့်ကတော့ဒီလိုဆက်ဆက်တယ်ဆိုတာကိုညှင်းဆိုထားပါတယ်ဒီအမှုမှာမစ္စတာထရမ့်ကရာဇဝတ်ကြောင်းတင်နိုင်တဲ့ဖြည့်ရ30ကျော်ကျွလွန်ခဲ့တယ်လို့သူ့အမှုကိုစုံစမ်းစစ်ဆေးခဲ့တဲ့အထူးတရားသူကြီးကဆွဲတင်ထားပါတယ်ဒါပေမဲ့ဘာနဲ့တရားစွဲဆိုမယ်ဆိုတာကိုတော့တိတိကျကျမသိရသေးပါဘူးဆွဲချက်ကိုချိတ်ပိတ်ထားပြီးနယူးယောက်လွှတ်တော်တရားရုံးချုပ်တရားသူကြီးဂျွန်မာချန်ရှေ့မှာဖွင့်တဲ့အခါကျမှအများပြည်သူကသိရမှာဖြစ်ပါတယ်။တခြားရာဇဝတ်မှုနဲ့တရားရင်ဆိုင်နေကြသူတွေလိုပဲမစ္စတာထရမ့်ရဲ့လက်ဘွေကိုယူမှာဖြစ်တယ်လို့တရားစွဲဆိုခံရသူတွေအယိုက်ခံရရှိတဲ့ပုံစံတိုင်းဓာတ်ပုံနဲ့အယိုက်ခံမှာဖြစ်ပါတယ်။ရုံးတင်မဲ့တရားရုံးအနီးအနားမှာတော့အသားစီတွေကိုချထားပါတယ်။ထရမ့်မဟာမိတ်အောက်လွှတ်တော်အမတ် Majority Taylor Greene နဲ့ New York Republican လူငယ် Club အဖွဲ့ဝင်တွေကအင်္ဂါနေ့နေ့လယ်ပိုင်းမှာတရားရုံးရဲ့လမ်းတစ်ဖက်ကနေဆန္ဒပြကြဖို့လဲစီစဉ်ထားကြပါတယ်။ထရမ့်ကိုရုံးတင်မယ်လို့ပြီးခဲ့တဲ့ကြာသပတေးနေ့သတင်းထွက်လာပြီးကြတဲ့ကရန်ပုံငွေ5တန်းရရှိပြီးလိုအပ်ပေးပေါင်း6000စင်ပေးထားပြီးကြပြီလို့ထရမ့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့ကပြောပါတယ်။တပ်ပြတ်ဂျိုးဘိုက်တန်နိုင်ငံတဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းပြစ်လိုမှုနဲ့ရှုပ်ဝက်ဆော်ရဲဆန္ဒများလက်ဝဲထားရှိမှုအပါအဝင်ကိစ္စတချို့ကိုလည်းရာဇဝတ်ကြောင်းအရစုံစမ်းစစ်ဆေးတာကိုမစ္စတာထရမ့်ကရင်ဆိုင်နေရပါတယ်။
ယူကရိန်းကိုရုရှားကျူးကျော်ခဲ့တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့မြောက်အတ္တလန္တိတ်သဘောတူစာချုပ်စီးရဲမဟာမိတ်အဖွဲ့ဖြစ်တဲ့ NATO အဖွဲ့ဝင်ဖြစ်ရေးအဆိုပြုတ်ခဲ့တဲ့ဖင်လန်နိုင်ငံဟာအင်္ဂါနေ့မှာတရားဝင်30တန်နိုင်ငံမြောက် NATO အဖွဲ့ဝင်နိုင်ငံဖြစ်လာပါတော့မယ်။ဖင်လန်နဲ့အတူနောက်ထပ်အဆိုတင်သွင်းထားတဲ့ဆွီဒင်နိုင်ငံဟာလည်းမကြာမီအဖွဲ့ဝင်ဖြစ်ဖို့ဦးစားပေးလှုပ်ဆောင်နေတယ်လို့ NATO အထွေထွေအတွင်းရေးမှူးချုပ် Jens Stoltenberg ကတင်လာနေကပြောပါရယ်အဖွဲ့ဝင်အသေးလက်ခံမှုကအဖွဲ့ဝင်နိုင်ငံအားလုံးတညစ်တညွတ်တဲ့သဘောတူဖို့လိုပြီးတော့လက်ရှိမှာတော့တူရကီကဆွီဒင်အဖွဲ့ဝင်ဖြစ်ရေးကိုကန့်ကွက်ထားပါတယ်။တူရကီအစိုးရကအကြံဖက်အဖွဲ့လို့သတ်မှတ်ထားတဲ့အဖွဲ့တွေကိုဆွီဒင်အစိုးရကသဘောထားပြော့ပြောင်းလို့နဲ့ဆိုပြီးတော့တူရကီကစိုးရိမ်နေတာပါ။ဒီအတွက်လဲဆွီဒင်အနေနဲ့တူရကီနဲ့တွေ့ဆုံဆွေးနွေးမယ်လို့ Stoltenberg ကပြောပါတယ်။တခါရုရှားရဲ့ယူကရိန်းကျူးကျော်စစ်ပွဲနောက်ဆုံးအခြေအနေကတော့နှစ်ဖက်သက်တွေလာပေါင်းများစွာတိုက်ပွဲပြင်းထန်နေတဲ့ယူကရိန်းအရှေ့မြောက်ပိုင်းကဘတ်ခမုတ်မြို့ကအုပ်ချုပ်ရေးဆိုင်ရာအဆောက်အုံတွေကိုတင်ယူပြီးတော့ရုရှားအလံလွှင့်ထူလိုက်ပြီးလို့ရုရှားအရန် အဖွဲ့အစည်းကတနင်္ဂနွေနေ့နောက်ပိုင်းမှာပြောပါရဲဒါပေမဲ့လည်းယူကရိန်းဘက်ကတော့ဘခမုတ်ကိုရုရှားဘက်ကအပြင်းထန်တိုက်နေပေမဲ့လို့တတိရှိရှိနဲ့ပြန်လည်တွန်းလှန်နေပြီးတော့မြို့ကိုဆက်လက်ထိန်းသိမ်းထားစေလို့ပြောပါရဲယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကလည်းဘခမုတ်မှာတိုက်ပွဲတွေပြင်းထန်နေတယ်လို့သူရဲ့ညစဉ်မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါရဲတခါယူကရိန်းအရှေ့ပိုင်းကကိုစတန်နီဗကာမှာတနင်္လာနေ့နေ့ကမနေ့ပိုင်းကရုရှားဘက်ကပြစ်ခတ်မှုကြောင့်အရသား6ဦးသေဆုံးပြီးတော့10ဦးဒဏ်ရာရရှိခဲ့ပါရဲ
တဲ့ချက်လက်လုံခြုံရေးစိုးရိမ်နဲ့အတွက်ဂျာမနီနိုင်ငံဟာအီတလီပိတ်လို့ ChatGPT ကိုပိတ်နိုင်တယ်လို့ဂျာမန်အချက်လက်များကာကွယ်ရေးကော်မရှင်နာမင်းကြီးကတင်းလာနေထုတ် Handelsblatt သတင်းစာနဲ့လုပ်တဲ့အင်တာဗျူးမှာပြောလိုက်ပါတယ်။မူဝါဒဆိုရင်တော့ဂျာမနီမှာလည်းအလားတူပိတ်တာဖြစ်နိုင်ပါတယ်လို့ Ulrich Gatt ကပြောခဲ့တာပါ။ဒါပေမဲ့အဲ့ဒီလိုအစီအစဉ်ရှိမရှိကိုတော့ပြောမသွားပါဘူး။ ChatGPT မှာတုံးထားတဲ့ညာရည်တို့ဟာပုဂ္ဂလိကလွတ်လပ်ခွင့်ဆိုင်ရာသတ်မှတ်စည်းမျဉ်းတွေကိုချိုးဖောက်မှုရှိမရှိစုံစမ်းဖို့အတွက်အီတလီအမျိုးသားအချက်လက်ဌာနက ChatGPT ကိုတောက်ကြနေကယာယီပိတ်ပင်လိုက်တာဖြစ်ပါတယ်။ဂျာမနီလိုပဲပြင်သစ်တဲ့ RNA တို့ကလည်းအီတလီအာဏာပိုင်တွေစီကအခုလိုပိတ်ပင်ရတဲ့အကြောင်းချက်တွေကိုတောက်ခံထားကြပါတယ်။ဆွေဒီနိုင်ငံကပုဂ္ဂလိကသတင်းချက်လက်များကာကွယ်ရေးစီးကျမှုအဖွဲ့ကတော့အီတလီအာဏာပိုင်တွေကိုဆက်သွယ်ထားတာမရှိဘူးလို့ပြောပါတယ်။ညာရည်တို့က ChatGPT အသုံးပြုသူတွေရဲ့အသက်အရွယ်ကိုစီးစစ်တာမရှိပါဘူး။ဒီလိုအသုံးပြုသူတွေဟာအသက်73နှစ်အထက်ဖြစ်ဖို့လိုအပ်တယ်လို့နားလည်ထားကြတာပါ။ဒါ့အပြင်အသုံးပြုသွားသူတွေရဲ့ပြောစကားကောက်နှုတ်ချက်တွေနဲ့ငွေကြေးဆိုင်ရာအချက်လက်တွေကိုလည်းတခြားလူတွေကို ChatGPT ကပြတာကိုအီတလီမှာပြီးခဲ့တဲ့အပတ်ကကြုံခဲ့ရပါတယ်။
Sorry Arabia နိုင်ငံကဥဆောင်တဲ့ OPEC အဖွဲ့နဲ့အခြားရင်းနှံထုတ်လုပ်သူများကထုတ်လုပ်မှုဖြတ်တောက်လိုက်တာဟာအမေရိကန်ရဲ့စီးပွားရေးအပေါ်အခက်အခဲနဲ့ပဲတည်ရောက်မှုရှိမယ်လို့အမေရိကန်သမ္မတအင်ဂျီရိုကတနင်္လာနေ့မှာပြောပါတယ်။ဈေးကွက်ကမရေရတဲ့အနေအထားမှာထုတ်လုပ်မှုဖြတ်တောက်တင်တယ်လို့မထင်ကြောင်းအမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူ John Kirby ကတနင်္လာနေ့ကိုပြောပါတယ်။အမေရိကန်ရဲ့ရေရှည်မဟာမိတ်ဖြစ်တဲ့ Sorry Arabia နိုင်ငံကဥဆောင်ပြီးဒီနေ့ကိုရင်းနှံစီတတန်းထုတ်လုပ်မှုဖြတ်တောက်မယ်လို့ကြေညာခဲ့တာပါ။ရုရှားကလည်းအရင်ကကြေညာထားပြီးဖြစ်တဲ့တနေ့ကို C5000 ထုတ်လုပ်မှုဖြတ်တောက်လိုက်တာကိုဒီနေ့ကုန်အထိဆက်လက်ဖြတ်တောက်မယ်လို့ကြေညာလိုက်ပါတယ်။အော်တိုဘာလာကရဲကရေနံထုတ်လုပ်တဲ့နိုင်ငံတွေကတနေ့ကို C2000 ထုတ်လုပ်မှုဖြတ်တောက်ထားပြီးသားပါ။အခုထပ်ပြတ်တာပါပေါင်းရင်တော့ထုတ်လုပ်မှုလျှော့ချပမာဏဟာကမ္ဘာရေနံထုတ်လုပ်မှုရဲ့300ခိုင်နှုန်းဖြစ်ပါတယ်။သဘောတရားအားဖြင့်ဆိုရင်တော့ဒီလိုဖြတ်တောက်လိုက်တဲ့အတွက်ဒါစီစီတက်ပြီးတည်ယူပို့ဆောင်ရင်းဈေးကြောင်းကုန်ဈေးနှုန်းတွေတက်သွားနိုင်တာမလို့အမေရိကန်နဲ့ဥရောပမှာပို့ပြီးတော့ဆိုးသွားနိုင်ပါတယ်။ဂျင်းနံဈေးတက်သွားနိုင်တာမလို့ရုရှားအနေနဲ့ဝင်ငွေပုံမရရှိပြီးတော့ယူကရိန်းစစ်ပွဲကြောင့်ကြုံတွေ့နေရတဲ့စစ်ပွဲရဲ့အခက်အခဲတွေကိုကြောဖြတ်ရမှာတက်တာရတစုံတရာရသွားနိုင်ပါတယ်။ဒါပေမဲ့လည်းဂျင်းနံထုတ်လုပ်မှုကိုလွန်ခဲ့တဲ့တစ်နှစ်ကစတင်ဖြတ်တောက်လိုက်ကြတဲ့ကဆိုရင်အခြေအနေကတိုးတက်လာပါပြီလို့ John Kirby ကပြောပါတယ်။လွန်ခဲ့တဲ့တစ်နှစ်ကဒစီကိုအမေရိကန်ဒေါ်လာ120ဈေးစီရှိခဲ့ရာကအခုခါမှာတော့80ဝန်းကျင်ပဲရှိပါတော့တယ်။အမေရိကန်ကဈေးနှုန်းအပေါ်အလေးထားပါတယ်လို့လည်း John Kirby ကပြောပါတယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုက်ဒိုမီတာ40 kHz 0413ညလိုက်ဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။အင်္ဂလိပ်နဲ့တရင်တွေကို VOA ကဆက်လက်ကြီးညာနေပါတယ်။ Tiktok Republican လွှတ်တော်အမတ်တူဖြစ်သူလက်ရှိအောက်လွှတ်တော်ဥက္ကဋ္ဌ Kevin McCarthy ဟာဗိုလ်ထုနဲ့ကြာရင် Taiwan သဗ္ဗ Cyanone နဲ့ California မှာတွေ့ဆုံမယ်လို့ကြီးညာလိုက်ပါတယ်။အမေရိကန်မှာခီးတထောက်နားတဲ့ထိုင်ဝမ်ခေါင်းဆောင်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးမီးနဲ့ကစားနေတယ်လို့တရုတ်ဘက်ကပြင်းပြင်းထန်သတိပေးထားပေမဲ့ Los Angeles မြို့အပြင်ဘက်ကသမ္မတ Ronald Reagan ဆက်ကြည့်လိုက်မှတွေ့ဆုံမယ်လို့တနင်္လာနေ့ကအတည်ပြုလိုက်တာပါဒီတွေ့ဆုံပွဲမှာ Republican နဲ့ Democratic Party နှစ်ခုစလုံးကပါဝင်မယ်လို့ဆိုပါတယ်ထိုင်ဝမ်သမ္မတ Cyan Wan ဟာဒီခီးစဉ်အတွင်းမှာဗဟိုအမေရိက Guatemala နိုင်ငံမှာခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တယ်လို့ Brazil နိုင်ငံကိုဝင်ရောက်ခဲ့ပြီးအဲ့ဒီကအပြတ်မှာအမေရိကန်ကိုခေတ္တဝင်ရောက်လာတာပါတရုတ်ဟာမနစ်ဩဂုတ်လကအဲ့ဒီအချိန်ကအောက်လွတ်တော်ဥက္ကဋ္ဌတာဝန်ယူထားသည့် Nancy Pelosi ရဲ့ထိုင်ဝမ်ခီးစဉ်ကိုလက်တော့ပြန်တဲ့အနေနဲ့တပိုင်းတစ်လျှောက်အကြီးမားဆုံးစီအေးလေ့ကျင့်မှုတွေကိုထိုင်ဝမ်ကျွန်းတဝိုက်မှာပြုလုပ်ခဲ့ပြီးဒေါသတကြီးနဲ့တုံ့ပြန်ခဲ့မှုပါတယ်မက်ကာသီကလည်းမူလကထိုင်ဝမ်ကျွန်းကိုတွားလည်ဖို့စီစဉ်နေတာဖြစ်ပေမဲ့အခုလိုအမေရိကန်မှာပဲထိုင်ဝမ်ငေါ့ဆော်ကိုလက်ခံတွဲဆုံမှုရှိတာကထိုင်ဝမ်ကိုလည်းထောက်ခံမှုပြတ်တရားရောက်တယ်လို့တစ်ဖက်မှာလည်းတရုတ်နိုင်ငံနဲ့အလွန်ကျွံတီးမာမှုတွေမဖြစ်အောင်ရှောင်ရှားတာဖြစ်တယ်လို့လေ့လာသူတွေကရှုမြင်ကြပါတယ်ခင်ဗျာ
တောင်တရုတ်ပင်လယ်ပြင်ပိုင်နဲ့အငင်းပွားမှုကိစ္စကိုတရုတ်နဲ့ဆွေးနွေးဖို့ပြင်ဆင်နေတယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဒီကိစ္စကိုအန်ဝါနဲ့တရုတ်သမ္မတရှီဂျင်ပင်တို့ပြီးခဲ့တဲ့တစ်ပတ်ကတွေ့ဆုံရမှာပြောဆိုခဲ့ကြတယ်လို့မလေးရှားနိုင်ငံတော်ပိုင်သတင်းဌာနပါနမာကဆိုပါတယ်။တရုတ်ကတောင်တရုတ်ပင်လယ်ပြင်နဲ့ကဒေါ်လာ3ထရီလီယံတန်ဖိုးရှိကုန်တွေဖြတ်သွားနေတဲ့ကုန်သွယ်ရေးရေကြောင်းလိုင်းတစ်ခုလုံးကိုသူပိုင်အဖြစ်ကြေညာထားတယ်လို့မလေးရှား၊ဘရူနိုင်း၊ဖိလစ်ပိုင်၊တိုင်ဝမ်နဲ့ဗီယက်နမ်တို့ကလည်းပိုင်ဆိုင်ကြောင်းပြောဆိုထားပါတယ်။တရုတ်ရဲ့ပိုင်ဆိုင်မှုပြောဆိုချက်ကိုနိုင်ငံတကာတရားရုံးကဥပဒေကြောင်းနဲ့မညီဘူးလို့ဆုံးဖြတ်ထားပါတယ်။အမေရိကန်ကတော့တာဟာနိုင်ငံတကာရေပြင်ဖြစ်တဲ့ဆိုပြီးတော့ရေကြောင်းလွတ်လပ်ခွင့်အတွက်ရေတပ်တင်မော်တွေကိုဆီလုပ်လက်ရှိပါတယ်။အဲ့ဒီအငင်းပွားနေတဲ့ရေပြင်မှာမလေးရှားနိုင်ငံတော်ပိုင်ပက်ထရိုနာကုမ္ပဏီကသဘာဝဓာတ်ငွေတူးနေတယ်လို့ပဲအခြားစီမံချက်တွေလည်းရှိနေတဲ့အတွက်ဒါကိုဝန်ကြီးချုပ်အန်ဝါအီဘရာဟင်ကစိတ်ချချင်းနေတာပါပက်ထရိုနာဓာတ်ငွေထုတ်လုပ်တဲ့နေရာနဲ့တမိုင်ခွဲအကွာတီတရုတ်ကမ်းခြေစောင့်တာတင်မော့ကပြီးခဲ့တဲ့တလလုံးရှိနေခဲ့တယ်လို့အာရှပင်လယ်ရေကြောင်းသွာလာရေးပွင့်လင်းမြင့်သားမှုအဖွဲ့ AMTI ကအရင်တစ်ပတ်တုန်းကပြောပါတယ်မလေးရှားရေတပ်တင်မော့ဒစီဟာလည်းအဲ့ဒီနားမှာရှိနေခဲ့တယ်လို့ AMTI ကပြောပါတယ်ဒါပေမဲ့လည်းအဲ့ဒီဖြစ်ရပ်ကိုတရုတ်ကသတိမထားမိကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမောင်နင်းကတနင်္လာနေ့မှာပြောပါတယ်ဒါပေမဲ့တရုတ်ကမ်းစောင့်တပ်ဟာတရုတ်ပိုင်နယ်မြေအတွင်းသာသွာလာကြောင်းလည်းသူကပြောပါတယ
်အမေရိကန်တပ်ဖွဲ့တွေအုံပြုနိုင်မဲ့စစ်ချေးဆိုင်စခန်းနောက်ထပ်၄ခုရဲ့တည်နေရာတွေကိုဖိလစ်ပိုင်ကတနင်္လာနေ့မှာထုတ်ပြန်လိုက်ပါတယ်နိုင်ငံခြားကဆယ်စုနှစ်များစွာကြာခိုင်မာနေတဲ့မဟာမိတ်ဆက်ဆံရေးကိုနောက်တစ်ဆင့်မြင့်တင်ဖို့ချိုးပါတဲ့ကာကွယ်ရေးသဘောတူညီချက်မှာပါဝင်တဲ့စစ်စခန်းအရေးအတွက်ထက်နှစ်ဆနီးပါးတိုးလာခဲ့တာပါတိုးလာတဲ့နေရာတွေကတော့စီရေးဖြူရမြောက်အချက်ချာကြတဲ့နေရာတွေဖြစ်တဲ့ကာကယန်ပြည်နယ်တဲကလာလိုလေစိတ်ကာမီလိုအိုဆာယက်စ်ရေတပ်အခြေစိုက်စခန်းအစ်ပယ်လာပြည်နယ်တဲကမယ်ချောဒဲလာခရုစ်စစ်စခန်းနဲ့ပလာဝန်ပြည်နယ်ကာယူရာနီဘလာဘတ်ကျွန်းတို့မှာဖြစ်ပါတယ်အစ္စလမ်ဘဲလာကာကာရီယန်ပြည်နယ်တွေကထိုင်ဝမ်ကျွန်းရှိတဲ့မြောက်ဘက်ကိုမျက်နှာမူနေကြပြီးပလာဝမ်ပြည်နယ်ကတော့တောင်တရုတ်ပင်လယ်ထဲမှာရေပိုင်နဲ့အငင်းပွားနေတဲ့ separate ကျွန်းစုတွေအနီးမှာရှိနေတာဖြစ်ပါတယ
်။အိန္ဒိယအတိုက်ခံပါတီကောင်ဆောင်ရာဦးကန်နီကိုအတရေဖြတ်မှုနဲ့ထောင်နှံနဲ့ချမှတ်ခဲ့တာကိုတရားရုံးကဆိုင်းငံ့လိုက်ပါတယ်။ရာဟုကန်နီဟာကွန်ဂရက်စ်ပါတီရဲ့ထိပ်တန်းကောင်ဆောင်တချို့အပါအဝင်သူ့ရဲ့နှမဖြစ်သူပရိယန်ကာဗာဒရာနဲ့အတူဂူဂျရက်တရားရုံးကိုတင်လာနေကရောက်ရှိလာပြီးတော့ပြစ်ဒဏ်အတွက်အယူခံဝင်ခဲ့ပါတယ်တရားရုံးကအယူခံကိုဧပြီ13ရက်မှာကြားနာဖို့ချိန်ဆခဲ့ပြီးရာဟုကန်နီကိုအမခံပေးလိုက်ပါတယ်ပြစ်ဒဏ်ကိုအခုလိုဆိုင်းငံ့တာဒါမှမဟုတ်အယူခံမှာအနိုင်ရတာမျိုးမဖြစ်ခဲ့ရင်တော့အိန္ဒိယဥပဒေအရရာဟုကန်နီဟာပါလီမန်အမတ်ဖြစ်ဖို့အရေးအချင်းမပြည့်မီဘူးလို့တမတ်ခံရမှာဖြစ်တယ်လို့ရှင်းနေမှာကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်ရမှာမဟုတ်ပါဘူးအိန္ဒိယနိုင်ငံရေးမှာလှူလာရေးရပြီးကြတဲ့ကအစဉ်အလာကြီးမားခဲ့တဲ့ Congress Party ဟာပြီးခဲ့တဲ့ရွေးကောက်ပွဲနှစ်ကြိမ်စလုံးမှာအမျိုးသားရေးပါတီ BJP ကိုအရင်နိုင်ထားတာဖြစ်ပေမဲ့လို့လာမယ့်ရွေးကောက်ပွဲမှာရာဟုလ်ဂန္ဒီဟာလက်ရှိဝန်ကြီးချုပ် Narendra Modi ရဲ့အဓိကပြိုင်ဖက်အဖြစ်ရှုမြင်ခံရပါတယ်။2019ခုနှစ်တုန်းကမဲဆိုပွဲတစ်ခုမှာအိန္ဒိယဝန်ကြီးချုပ် Narendra Modi ရဲ့နာမည်ကိုဖရမ်ပြေဖြစ်နေတဲ့စီးပွားရေးသမား2ဦးဖြစ်တဲ့ Lalit Modi နဲ့ Nirav Modi တို့ရဲ့နာမည်တွေနဲ့အတူသုံးခဲ့ပြီးတော့ Modi နာမည်ပါတဲ့သူတိုင်းဘာကြောင့်တခိုးရီဖြစ်နေတယ်လဲလို့ရာဟုလ်ဂန္ဒီကပြောဆိုခဲ့တယ်လို့အခုလိုရာဇဝမှုဆရာအတရေဖြတ်မှုနဲ့ထောင်နှံပြစ်ဒဏ်ချမှတ်ခံခဲ့ရတာလည်းဖြစ်ပါတယ်အင်္ဂါနေ့မနေ့ဖက်သတင်းတွေကတော့ဦးတင်မောင်သားနဲ့ကျွန်မနန်းလောင်ပြောပြခဲ့တာပါရှင် VOA ရဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်ကို LINE 2m laser line to meter 57 နဲ့ line lat meter 190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်ရခိုင်မြောက်ပိုင်းကစစ်ဘေးဒုက္ခတွေရီကိုစစ်ကောင်စီက6ပတ်ငွေတချို့ပေးပြီးတော့နေရပြန်ခိုင်းနေပါတယ်လက်ရှိမှာတော့ရခိုင်မြောက်ပိုင်းကစစ်ဘေးဒုက္ခတဲ့ထောင်းနဲ့ချီရှိနေပြီးတော့နေရပြန်သွားနေကြတယ်လို့ပြီးခဲ့တဲ့ March လအတွင်းမှာလဲကြောက်တော်မြို့နယ်ကစစ်ဘေးဒုက္ခတဲ့2000ကျော်နေရပြန်သွားကြပါတယ်စစ်ကောင်စီရဲ့ဖြစ်အားကြောင့်နေရပြန်သွားကြတယ်ဆိုပေမဲ့လို့လုံခြုံရေးနဲ့စာဝန်ကြီးရဲ့အတွက်ဆိုရင်နေကြတယ်လို့နေရပြန်စစ်ပေးဒုက္ခတရီကပြောပါတယ်။ရန်ကုန်ကလာတဲ့တရင်ကိုအခြေခံပြီးတော့ကိုစံကျော်တင်ပြထားပါတယ
်။စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့အပြစ်ရထားတဲ့ရခိုင်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြားနဲ့ပုံနှကျွန်းစတဲ့မြို့နယ်တွေမှာရှိတဲ့စစ်ပေးဒုက္ခတဲ့စခန်းတချို့ကစစ်ရှောင်တွေကိုစစ်ကောင်စီကနေရပြန်ပို့ပြီးတော့စခန်းတွေကိုပိတ်သိမ်းနေရပါပြီးခဲ့တဲ့မလအတွင်းမှာပဲကြောက်တော်မျိုးနယ်ကမဟာမျက်မှုနှိစစ်ဘေးဒုက္ခသည်စခန်းအပါဝင်စစ်ဘေးဒုက္ခသည်စခန်းတချို့ကိုပိတ်သိမ်းပြီးတော့စစ်ဘေးဒုက္ခသည်တွေကိုနေရပ်ပြန်ပို့ခဲ့တာပါလူကြီး1600ကျော်နေထိုင်တဲ့မဟာမျက်မှုနှိစစ်ဘေးဒုက္ခသည်စခန်းမှာစစ်ဘေးဒုက္ခသည်တွေအားလုံးနေရပ်ပြန်သွားကြပြီဖြစ်တယ်လို့ပြီးခဲ့တဲ့မလ31ရက်နေ့ကတည်းကစခန်းပိတ်လိုက်ပြီလို့စခန်းတာဝန်ရှိသူတူဦးကပြောပါတယ်
အဲဒီလိုကျင်းမဲ့ဆိုတော့ tu tu phone tu pian de lo lo ro phin ne bo no ba phi lo le so ro di lu ke ga ne bi ro san yai kha re ma pe ya le che la ko la law chi ne bi wfp ga pe ya le lu ti yau ko ta la ko 2000 1000 nong nan pe ya so ro lu ti yau thaman ta ne ko 350 pe chi ya le a lo so ro thaman ta ne ko 350 ko bi ta kwa ko raung 300 pin 300 350 pin ne le chi ma ba lo ma yet ti lo ma ya ro bu le du ro ga Dijane Maro, the Lucas and Wangiri Yala, Durani Biro, you have Jamaica and Pesan Chopping Bemevo, being sent eight beme, pieces of barret, pieces, Sedumio barret, bone to bone beme. I love your life, Durani, Bama Turo Bono, yet the Lulim may agent to Duro, he pays a lot of you, Biro Piam, I love some church, Chato Yarin and Dure.
Dadin Jodom Yune Dringa, Shanya Pongi Jong Doka de Sagangule, Sikong Siga, Pate Dambiro, Sibi Doka de Rugu, Neyap Yankanga Bare, Sibi Doka de Rue and Nine, Neyama Pianjin Bime, Sibi Doka de Sagama, Sane Yaka Tobamu Mishidora Jong, Sikong Sibi Toban Jirugu, Yubi, Neyap Yanara Pidelu, Jodom Yune, Joshi Bin Jiwaga, Attent Nasa Chongi Yue, Sibi Doka de and Yudmi Dua Piovare.
Kupiame, Yego Ku, Rosa Lupian Lucian, and Jim Solution. ผู้ดูรู้แต่ใจว่าชาวบ้านที่ชาวดินเนี่ยที่เสียชีวิตอยู่ที่ฉันลองดูอะไรเป็นไหมเลยอะไรจะเห็นคู่เปลี่ยนไม่ใช่อะไรยามเป็นน้ำมาโกสิจันเนี่ยก็เปลี่ยนไม่ใช่ด้วยเช่นเดียวกันดูรู้มันจะใจชุนน้ำมาเปลี่ยนไม่ใช่ด้วยเช่นเดียวกันชาวบ้านที่เรียกว่าเรื่องมาไปรู้ว่าเรื่องเกี่ยวกับว่าน้ำพักแก่ดูรู้ปุ๊บเองต้องปุ๊บไหมที่มาน้ำมาว่าชีวิตแก่ดูรู้ปุ๊บไหมเรื่องเกี่ยวกับอะไร จ้าวดอนเนี่ยชิมปีเนี่ยเนื้อจะมาชีเลยเจียวดอยาพี่บาร์เลยแล้วชิมาร้อนเนื้อเยียบยันลาเลยเจียวดาร์เลยเนี่ยเนื้อไทยบุเนื้อเนื้อเลยเส้นเต็มชีดลูเจียวอันนี้น้ำมาสิ่งของสิ่งก็เตะเสร็จท่าราจังลงจงยี่สูยมือเรื่อยชินเรื่อยลูเนื้อเยียบยันลาเลยสิบเอ็ดดอกก็เดือดมีดมีดูว่าพี่บาร์เลยลูกชิมุ่งชีลูกชิมุ่งน้าลูกชิมุ่งน้าเป็นลูกชิมุ่งอันนี้เราอยากสิบเอ็ดแก้วว่าจะอุ่นได้หมดมาดูว่าจะเตะเนื้อชาลาเลย
ดังเช่นสายนี้เนี่ยเราดูว่าพวกอยู่ว่าเอามาสู่ลงช่วงว่ามีชีวิตแต่เมื่อดูว่าพี่ยามเองสู่ระดับจริงจังระดับนั้นลงช่วงลูกเรามีหนี้เนี่ยเราคงและสิ่งที่ขันบีเนี่ยมาพิจารณาเรื่องสูบไปไหมลงช่วงเนี่ยชีวิตเดียมเขาดีเรื่องเปลี่ยนลงช่วงนี้อามากันจะมาปีไปสิ่งของสิ่งนี้เนี่ยสิบเอ็ดดอกค่าเดือนกูเนี่ยเปลี่ยนปูนี่ละฮะปีดูเรื่องกูปูดอกค่ายาวสิ่งเดียวลูกคุณเนี่ยเฟบรัยลากงไม่มาปีลูกเฮเร่ตรงนี้สิ่งเปลี่ ဲကထောက်ပံ့မှုတွေကိုရစိုင်းထားပြီးနေရက်ပြန်မဲ့စစ်ဘေးဒုက္ခသည်တွေကိုစည်ရင်ကောက်ယူပြီးတော့ပြန်မဲ့သူတွေကိုငွေကျပ်6သိန်းနဲ့အတုံးဆောင်ပစ္စည်းတချို့ထောက်ပံ့ပေးပေမဲ့လည်းနေရက်ပြန်သွားကြတဲ့စစ်ဘေးဒုက္ခသည်တွေအနေနဲ့ရေရှည်အတွက်စားဝတ်နေရင်းနဲ့လုံခြုံရေးအတွက်စိုးရိမ်နေကြဆဲဖြစ်ပါတယ်ခင်ဗျာ
ကိုစံကျော်တင်ပြတော့တာပါရှင်အခုတော့ဆန်းစည်းကွက်အင်းနေတဲ့တည်င်းဖက်ဆက်ကြရအောင်ပါတရုတ်နိုင်ငံထဲကနေဆက်ကနေဆန်းနဲ့စကွဲတင်ပို့နေတဲ့လိုင်းစင်တွေလက်ရှိမှာရပ်ဆိုင်းလိုက်တယ်လို့စဘာအများအပြားတူလောင်သူတွေကလည်းမကြခင်မှာတရားဝင်ဖြစ်အောင်လုပ်ဖို့ဌာနဆိုင်ရာဘက်ကပြင်ဆင်နေတဲ့အတွက်စဘာဈေးကအတက်ဈေးမှာရပ်နေပြီးအယောင်ဝယ်ဤသွားတယ်လို့ဆန်းလုံငန်းရှင်တချို့က VOA ကိုပြောပါတယ်။ဒီသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုရဲမုံကပြောပြထားပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းမူဇယ်နေဆက်ကနေတရုတ်နိုင်ငံကိုဆန်းစကွဲတင်ပို့ခွင့်လိုင်းစင်ကိုစီဝိုင်းနဲ့ကုသန်းရောင်းဝယ်နေဆက်ကုန်သွယ်ဦးစီးဌာနကလက်တလောရဆိုင်ထားကြောင်းနေဆက်ကုန်တဲ့အချို့က VOA ကိုပြောပါရယ်ပြည်တွင်းမှာဈေးနှုန်းတွေတက်လာတဲ့အတွက်ပြည်ပကိုစံတင်ပို့တာကိုလည်းအကန့်အသတ်နဲ့လှုပ်သွားမယ်လို့စံကုန်တဲ့အသင်းကမက်လာကုန်မှာဆုံးဖြတ်လိုက်ပါရယ်လက်ရှိမှာစံတင်ပို့ခွင့်ရတဲ့လိုင်စင်တွေကိုစစ်ဆေးနေပြီးလိုင်စင်သစ်ထုတ်ပေးတာကိုလည်းရဆိုင်လိုက်တာပါမူဆယ်နေဆက်ကနေတရုတ်ကိုစံစကွဲတင်ပို့တာလည်းကျဆင်းသွားကြောင်းရှမ်းမြောက်နေဆက်ကုန်တဲ့အသင်းတာဝန်ရှိသူတို့ကအခုလိုပြောပါရယ
်တော့လက်လက်တော့လိုင်စင်ကမချနိုင်သေးဘူးပါလေရအောင်လို့ရှိတယ်ဒီဝိုင်းဆက်နေရတယ်ဒါကလေးလပိုင်းကိုလာပြီးတော့ငားရမယ်လို့ပြောတာလေတို့ကဒီကပြည်ထဲမှာဆောင်းနေတဲ့တက်ကုန်လို့ပြောတာ
စဘာအထွတ်နှုံနေတာ export အတွက်အပြိုင်ဆိုင်ဈေးကောင်းပေးပြီးဝယ်ယူကြတာကြောင့်အခုနှစ်မိုးစဘာပေါ်စမှာစဘာဈေးကတင်းတရာကို76သိန်းအထိရောက်ခဲ့ပါတယ်မြမစီးပွားကူတန်းစီးရင်အရာအခုနှစ်ဇန်နဝါရီတလထဲမှာတင်ပြပကိုစံတန်းချင်း2သိန်း6000ကျော်တင်ပို့ခဲ့တာပါဒီတဲ့ကထောက်ဝဲကျော်ကိုတရုတ်ကိုတင်ပို့ခဲ့တာဖြစ်ပြီးကျန်တာကတော့ဘင်္ဂလားဒေ့ရှ်နဲ့အခြားနိုင်ငံတွေကိုတင်ပို့ခဲ့တာပါ။နေဆက်ကုန်သွယ်ရေးဂိတ်တွေပြန်ဖွင့်လိုက်တယ်လို့ပြည်တွင်းမှာလည်းစဘာအထွက်နေရနဲ့တိုက်ဆိုင်နေတာကြောင့်စဘာဈေးတွေကမကြုံစဘူးတက်ခဲ့ပါတယ်။ဆန်ဆက်လုပ်ငန်းရှင်တွေအပါအဝင်အခြားလုပ်ငန်းရှင်တွေလည်းစဘာကိုအလူအယက်တိုးလောင်ခဲ့ကြတာပါ။ အခုတော့စဘာကိုအတန်းထောင်ထဲချပြီးတိုးဆောင်သူတွေကိုဌာနဆိုင်ရာတွေဘက်ကထိန်းချုပ်ဖို့လုပ်နေကြောင်းဘင်းအောင်ပွဲုံကစံလုံငန်းရှင်သူက VOA ကိုပြောပါတယ်။နိုင
်ငံတော်ကနေပြီးတော့တော်လို့မလဲဆိုတော့သူကကျွန်တော်နောက်လည်းပါမှာငါတော့အဆက်ကြီးတော့ဒီချောင်းမေဘာလဲလည်းနေလို့ချောင်းမေလို့ဆိုတော့အခုရေးချမ်းနေလို့ဆိုတော့ဒီရောကြည့်ပြီးတော့သူအခုလက်ရှိအနေထားနဲ့ဒီချင်းတော့တိတိကျကျအဖြစ်ကိုကျွန်တော်တို့ကပြောလို့မရဘူးဒါဖြစ်
ဒီလိုစံစဘာဈေးကွက်ကိုထိမ့်မှုစူးစမ်းနေပြီမဲ့အတုံးများတဲ့စဘာကတော့တင်းတရာကို75သိန်း8000မှာရှိနေပြီအခုအစ်စ်ပေါ်တဲ့ຫນွေစဘာကတော့တင်းတရာကို14သိန်းဝန်းကျင်မှာရှိပါတယ်။ထိုင်းမြန်မာနယ်စပ်မြဝတီကုံသွေးကြီးကလည်းတိုက်ပွဲတွေကြောင့်ကုံသွေးမှုမရှိတော့ဖြစ်တဲ့အတွက်နယ်စပ်ကနေပြင်ပတင်ဖို့မှုမရှိရင်တော့စံဈေးကဆက်တက်နိုင်ခြင်းမရှိကြောင်းကုံသွေးတွေကခံမှန်းထားပါတယ်ခင်ဗျာ။
ကိုရဲမွန်တင်ပြသွားတာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းဆောင်ပါတွေပဲဆက်ကြရအောင်ပါအမေရိကန်ဒုသမရကမလာဟဲရစ်ဟာမတ်လ31ကနေဧပြီလ3ရက်နေ့အထိအာဖရိကခီးစဉ်အတွင်းဇမ်ဘီယာနိုင်ငံကိုသွားရောက်လည်ပတ်ခဲ့ပါတယ်သူရဲ့ခီးစဉ်ဟာဇမ်ဘီယာပြည်သူတွေရဲ့နေရာဟောင်းအတိတ်ဟောင်းကိုသတိရသူတွေအတွက်စိတ်လှုပ်ရှားစရာပါကမလာဟဲရစ်ဟာပြည်သူ့ဝန်ထမ်းအလုပ်တွေကိုစိတ်ဝင်စားလာအောင်စတင်ပေးခဲ့တဲ့သူ့ရဲ့အိန္ဒိယနယ်ပွားအဖိုးဖြစ်သူနဲ့ဇမ်ဘီယာမှာနေထိုင်ခဲ့ပူပါတယ်။ဇမ်ဘီယာမြို့တော်လှူစာကာကနေကေတီရှော့တည်င်းပေးပို့ထားတာကိုကုစောမိုးကျော်တင်ပြထားပါတယ်
။ကမလာဟဲရစ်ဟာဇမ်ဘီယာကိုပထမဆုံးရောက်လာတဲ့အမျိုးသမီးအမေရိကန်ဒုတိယသမ္မတဖြစ်ပါတယ်။သူ့ရဲ့ခရီးစဉ်ဟာအမှတ်ရစရာတွေအများကြီးဖြစ်စေပါတယ်။သူငယ်ငယ်ကမြို့တော်လှူစာကာမှာသူ့အမေဘက်ကတော်ဆက်တဲ့အိန္ဒိယလူမျိုးအဖိုးထံမှာလာရောက်လည်ပတ်နေထိုင်ခဲ့ပူပါတယ်။ဟဲရစ်ဟာဇမ်ဘီယာနိုင်ငံဗြိတိရှ်ထံကနေလွတ်လပ်ရေးမရမီ၄ရက်အလို1964ခုနှစ်မှာမွေးဖွားခဲ့တာဖြစ်တဲ့အတွက်ပိုပြီးအထင်ကရဖြစ်စေတယ်လို့ဇမ်ဘီယာတန်တမန်ဟောင်းတူဖြစ်တဲ့လက်စလီအမ်ဘူလာကပြောပါတယ်
။ To Zambia is very valuable to us.
သူရဲ့ခရီးစဉ်ဟာကျွန်တော်တို့အတွက်အတော်ကိုတန်ဖိုးရှိပါတယ်။ဘာဖြစ်လို့လဲဆိုတော့သူနဲ့ဇမ်ဘီယာရဲ့ဆက်နွယ်မှုနဲ့ဇမ်ဘီယာနဲ့အမေရိကန်ရဲ့ဆက်နွယ်မှုမှာသူကငယ်စဉ်ကတော့ကလေးတယောက်အနေနဲ့ဆက်နွယ်ပါဝင်ခဲ့ပြီးအခုတော့ဒုသမရအဖြစ်နဲ့ဆက်နွယ်ပါဝင်နေတာပ
ါဟဲရစ်ရဲ့အဖိုးပန်ကနဒူဘန်ကရာမန်ဂိုလပန်ဟာတပ်တမန်တဦးအနေနဲ့မြို့တော်လူစာကာမှာအလုပ်လုပ်ကင်ခဲ့ပြီးရိုဒီရှားလို့ခေါ်တဲ့ဇင်ဘာဘွေကဒုက္ခသည်တွေကိုကူညီခဲ့ပါတယ်နောက်ပိုင်းမှာသူဟာဇမ်ဘီယာနိုင်ငံကိုဥဆောင်တည်ထောင်ခဲ့တဲ့တမရခနက်ခန္ဒာရဲ့အကြံပေးအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။1998ခုနှစ်သူမကွယ်လွန်မီအထိဂိုဘလန်ဟာဟဲရစ်ကိုလူအခွင့်ရေးရရွာကောင်းကျိုးတည်ပိုးရေးနဲ့အများပြည်သူဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေလုပ်ကံရေးစရတာရဲ့တန်ဖိုးတွေကိုတွင်တင်ပြသပေးခဲ့သူအလင်းရောင်ပေးခဲ့သူတဦးဖြစ်ပါတယ်။တန်တမန်ဟောင်းလက်စလီအမ်ဘူလာကဂိုပလန်နဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ
် He was a great man. He came to assist.
သူဟာတကယ်လူကြီးလူကောင်းတစ်ယောက်ပါ။ရိုဒီရှားကနေလာတဲ့ဒုက္ခသည်တွေကိုလာရောက်ကူညီခဲ့ပါတယ်။အဲ့ဒီကိစ္စမှာသူ့ရဲ့အခမ်းအနားတာကကြီးကြီးမားမားပါဝင်ခဲ့ပါတယ
်။ဒုတိယသမ္မတဟဲရစ်ဟာအထူးသဖြင့်တော့အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအတွေ့ဆန်ထားလောက်တဲ့သူဖြစ်တယ်လို့လာစာကာတက္ကသိုလ်ကနိုင်ငံရေးနဲ့အုပ်ချုပ်ရေးပညာရပ်ကတိကတူဖြစ်တဲ့တစလီလာ MBW ကတော့မြင်ပါတယ
် It's really exciting to see somebody with that
Zambia money ထိုင်ခဲ့ဘူးပြီး Zambia ဆင်းမြစ်ဖြစ်ခဲ့သူတူကအခုလိုလာရောက်တာကိုတွေ့မြင်ရတာဟာအလွန်ကိုပဲစိတ်လှုပ်ရှားစရာကောင်းပါတယ
် Zambia ဆိုင်ရာ American တန်အမတ်ကြီး Michael Gonsley ကတော့ဒုတိယသမ္မတ Harris အခုလိုလာရောက်လည်ပတ်တာဟာနှစ်နိုင်ငံလုံးအတွက်အလွန်အကျိုးရှိတယ်လို့ပြောဆိုခဲ့ပါတယ
် Since being the vice president she's interacted on a
ဒုတိယသမ္မတဖြစ်လာကြတဲ့ကဇမ်ဘီယာသမ္မတဟာချီလီမားနဲ့ဟန်ဂျန်ညီကောင်းမွန်နဲ့ဆက်ဆံရေးရှိခဲ့ပါတယ်။အခုနောက်သဆင့်တိုးပြီးလူချင်းတွဲဆုံတာဟာအမေရိကန်ပြည်အောင်စုနဲ့ဇမ်ဘီယာအကြားကောင်းမွန်နဲ့မဟာမိတ်ဆက်ဆံရေးကိုဖော်ပြလိုက်တာပဲဖြစ်ပါတယ
်။ဇမ်ဘီယာတရားရေးဝန်ကြီးမူလန်ဘိုဟိုင်ဘီကတော့ဒုတိယသမ္မတဟဲဒစ်အခုလိုလာရောက်လည်ပတ်တဲ့အပေါ်ဇမ်ဘီယာအစိုးရတစ်ဖွဲ့လုံးကဝမ်းမြောက်ဝမ်းသာဖြစ်ကြတယ်လို့ပြောဆိုခဲ့ပါတယ
် As we say in the African sense and African culture
ကျွန်တော်တို့ African ယဉ်ကျေးမှုနဲ့ African တွေရဲ့ခံစားချက်အရာပြောရရင်တော့ကျွန်တော်တို့ရဲ့သမီးကျွန်တော်တို့အိမ်ကိုပြန်လာတယ်လို့ခံစားရပါတယ်ကျွန်တော်တို့ကဒီလိုခံစားချက်မျိုးနဲ့ရှုမြင်ပါတယ်ဒါအပြင်ဒီခီးစဉ်ဟာ American နဲ့ Zambia နှစ်နိုင်ငံဆက်ဆံရေးကိုလည်းမီးမောင်းထိုးပြလိုက်တာဖြစ်ပါတယ်
ဇမ်ဘီယာနဲ့အမေရိကန်အကြားနှစ်နိုင်ငံနီးကပ်တဲ့ဆက်ဆံရေးကို1964ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးဇမ်ဘီယာရဲ့ရာသီဥတုပြောင်းလဲလာမှုကျန်းမာရေးနဲ့ဆင်းရဲမွဲတေမှုရှော့ချရေးအတွက်နှစ်စဉ်အမေရိကန်ဒေါ်လာတန်900အမေရိကန်အစိုးရကကူညီထောက်ပံ့နေတာဖြစ်ပါတယ
်ကုဇော်မွန်ကျော်တင်ပြတော်ရပါရှင် VOA မြန်မာပိုင်းရဲ့အင်ကာနေမနက်ခင်းအစီအစဉ်ကို line meter 2440 51နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ကဘာပင်လယ်သမုဒ္ဒရာထက်ကဇီဝမျိုးကွဲတရဘွားနဲ့အပင်တွေကိုကာကွယ်ရေးမဖြစ်မနေလိုက်နာရမယ့်နိုင်ငံတကာသဘောတူညီချက်အမူကြမ်းတစ်ရပ်ကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံ190တို့ကကိုယ်စားလှယ်ရေးရည်ဆွဲနှံလိုက်ကြပါပြီ။နိုင်ငံတစ်ခုရဲ့အုပ်ချုပ်မှုအောက်မှာရှိနေတဲ့ရေပြင်နယ်နိမိတ်ထက်ကဇီဝမျိုးကွဲတွေကိုကာကွယ်ထိန်းသိမ်းရေးသဘောတူညီမှု BBNJ ဒါမှမဟုတ် High Sea Treaties လို့ခေါ်တဲ့မူကြမ်းကို2018ခုနှစ်ကတည်းကစတင်ဆွေးနွေးခဲ့ကြတာမှာကျူတင်ပြင်ဆင်မှုကော်မတီတွေလုပ်ငန်းအဖွဲ့တွေကဆင်ဆက်မပြတ်ဆွေးနွေးနေခဲ့ကြတာဖြစ်ပါတယ်။လက်ရှိမှာတော့ငါးအလွန်အကျွံဖားစီတာတွေပင်လယ်ကျမ်းပြင်ကမိုင်းနှွဲလုပ်ငန်းတွေကြောင့်ရေဒုတွေညံ့ညမ်းမလာအောင်အပြည့်အဝကာကွယ်ထားနေတဲ့ area ကကမ္ဘာရေမျက်နှာပြင်ရဲ့တည်တံ့မှနဲ့ရာခိုင်နှုန်းပဲရှိပါတယ်။ High Seas Treaty မူကြမ်းကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအတည်ပြုလက်မှတ်ရေးထိုးပြီးရင်တော့2030ပြည့်လွန်နှစ်မှာကမ္ဘာရေဒုနဲ့မြေဒု30ရာခိုင်နှုန်းကိုကာကွယ်ရေးဆိုရဲတရီးပိုက်တရီးအနေရှိတဲ့ပြည်မှန်ချက်တွေကိုအကောင့်အထည်ဖော်တဲ့နေရာမှာအရေးကြီးလာတဲ့အခန်းကဏ္ဍကိုရောက်လာတော့မှဖြစ်ပါတယ်။ဥဒုရာသီဖောက်ပြန်မှုအချက်အသေးတွေနဲ့စီးပွားကေယာစနစ်တွေမှပျောက်ပြက်အောင်ထိန်းသိမ်းရေးဆောင်ရွက်ချက်တွေမှာတော့တရီးပိုက်တရီး initiative ကစံတတ်မှတ်ချက်တစ်ခုအဖြစ်ရှိနေတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။လူတိုင်းသဘာဝတရားကိုခန်းစားနိုင်ဖို့ပုဂ္ဂလိကမြေပိုင်ရှင်တွေရဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေကိုအထောက်အကူပြုဖို့ဆိုတဲ့အချက်တွေအပြင်ဥရုယာဒီမြတ်တအောင်တော်ရင်တရိတ်ဆန်တွေကျင်းလဲကျဆနိုင်တဲ့ရင်းမြစ်အနေအထားမျိုးဖြစ်အောင်လို့တတိပိုင်တတိ initiative ကရည်မှန်းထားတာဖြစ်ပါတယ်။ BBNJ သဘောတူညီချက်ရဲ့အဓိကရည်မှန်းချက်ကတော့ရှင်နေတဘွားတွေကိုကာကွယ်ရေးဖြစ်ပါတယ်။နိုင်ငံတကာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမဂ္ဂ IUCN ရဲ့အဆိုအရ30ရာခိုင်နှုန်းသောကမ္ဘာရင်းနေတဘွားတို့မျိုးရုံးပြောက်ကွယ်မဲ့ဘေးနဲ့ရင်ဆိုင်နေရပါပြီ။ဇီဝမျိုးကွဲအပင်နဲ့တတ္တဝါတွေလည်းအချိန်အဟုန်နဲ့ပျက်စီးရွရွင်လာနေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနလည်းအောက်မှာရှိတဲ့ပင်လယ်သမုဒ္ဒရာနဲ့အပြပြဆိုင်ရာသဘာဝပတ်ဝန်းကျင်သိပ္ပံရေးရာဌာနဒုဝန်ကြီးမော်နီကာမက်ဒီနာကပြောပါတယ
် Biodiversity is declining at a catastrophic rate.Conserving it
ထိန်းသိမ်းဆောက်ရှောက်ပေါ်ရမယ့်အနည်းဆုံးလုပ်ငန်း30ရာခိုင်နှုန်းကကုန်းတွင်းပိုင်းတက်ကပါကုန်းမြေပေါ်ကရေတွေနဲ့သမုဒ္ဒရာတို့ဟာလူသားတွေနဲ့စီးပွားရေးလုပ်ငန်းတွေဆက်လက်ရှင်သန်မှုအတွက်သာမကပဲမြေကမ္ဘာအတွက်လည်းသိက္ခာအရေးကြီးပါတယ်လို့ပြောဆိုသွားတာပါရင်းနေတော်ဝါတွေဆုတ်ယုတ်ကျဆင်းလာတဲ့အဓိကတော့ချက်ကဥဒုရာသီပြောင်းလဲဖောက်ပြန်မှုကြောင့်ဖြစ်ပါတယ်သမုဒ္ဒရာရေတုပိုးပြီးတော့ပူနွေးလာတာသမုဒ္ဒရာထဲကဓာတုသတ်တွေပြောင်းလဲလာတာနဲ့ဖလုံအိမ်တက်ငွေထုတ်လုပ်မှုအကျိုးဆက်တွေကြောင့်လည်းရင်းနေတဲ့ဝါတွေဆက်လက်ရှင်သန်ဖို့ခက်ခဲလာရတာဖြစ်ပါတယ်။စီဝခေယစနစ်တွေပျက်စီးရွံ့ရွံ့လာတာရေတို့ညဉ့်ညမ်းတာတွေနဲ့ဥဒုရာသီဖောက်ပြန်မှုတွေကိုဖြစ်ရှိတဲ့နေရာမှာနိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာအောက်မှာရှိနေတဲ့သမုဒ္ဒရာရေတုထဲကစီဝခေယစနစ်တွေကိုကာကွယ်ထိန်းသိမ်းဖို့ကအလွန်အရေးကြီးပါတယ်။အမေရိကန်သမ္မတရဲ့ဥဒုရာသီရဲ့အထူးကိုယ်စားလှယ် John Kerry ကလည်းဥဒုရာသီဆိုင်ရာအချက်အသေးနဲ့သမုဒ္ဒရာတွေဟာတီချာခွဲထုတ်လို့မရအောင်ဆက်ဆက်နေတယ်လို့ပြောပါတယ်။အထူးကိုယ်စားလှယ်ကယ်ရီရဲ့အဆိုအရကမ္ဘာသမုဒ္ဒရာတွေရင်ဆိုင်နေရတဲ့ချိန်ချောက်မှုတွေဥဒုရာသီဖောက်ပြန်မှုကင်တွယ်ထိန်းချုပ်ရင်းနဲ့2030ပြည်လုံးနဲ့မှာကမ္ဘာရေမျက်နှာပြင်30ရာခိုင်နှုန်းကိုကာကွယ်ထိန်းသိမ်းထားနိုင်ရေးဆိုတဲ့ကြိုးပမ်းချက်တွေဟာလည်း High Seas Treaty သဘောတူညီမှုကြောင့်နိုင်ငံတကာရဲ့အာရုံစိုက်မှုတွေရလာတာဖြစ်ပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။
အခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့အမြင်သဘောထားတွေဖြစ်ပြီးတော့ VOA ရဲ့အာဘမဟုတ်ကြောင်းသိစေအပ်ပါရရှင်။မကြာခင်မှာတော့တွိတ်ဆုံမင်းမြန်ခံတစ်ခုနဲ့အတူအပတ်စဉ်ကဏ္ဍရိကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မက်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA က အန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းတိုမီတာ24.51နဲ့ VOA ရဲ့ Facebook စာမျက်နှာကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အရင်ဆုံးတော့တွေ့ဆုံမင်းမြန်ကတခုနဲ့စားကြရအောင်ပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းအခြေခံပညာအတန်းအရွယ်ကလေးတွေပညာသင်ကြားနိုင်မယ့်အခွင့်အလမ်းပိုးပြီးတော့နည်းလာတာကြောင့်အနာဂတ်တိုင်းပြည်ပြန်လည်ထူထောင်ရေးအတွက်ရင်လဲမိတယ်လို့စီးပွားရေးအရာမိသားစုဝင်ကိုအရာအဆင်မပြေတဲ့ကလေးတွေကိုအခမဲ့လိုက်လံပညာသင်ကြားပေးနေတဲ့မိုင်းမီအဖွဲ့တည်ထောင်သူဦးတင်မမောင်အေးက VOA ကိုပြောပါရယ်ဦးတင်မမောင်အေးကို VOA ရဲ့ဝိုင်းတော်သားကိုညံဝင်းအောင်ကမေးမြန်းတင်ဆက်ထားပါရယ
်ဦးတင်မမောင်အေးအခုလိုမေးမြန်းခွင့်ပေးလို့အတွက်ကျေးဇူးတင်ပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးပါတယ်ခင်ဗျကျွန်တော်လည်းအခုလိုမျိုးဖြစ်ဆိုခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်ဟုတ်ကဲ့
ဒီလိုပြချင်တာကတော့ဒီဦးကိုတင်မောင်အေးတို့ရဲ့မြန်မာပြည်မှာလုပ်နေတဲ့ဟလာ My Me Project ပေါ့နော်ကလေးငယ်တွေကိုပညာသင်ကြားပေးနေတဲ့အစီအစဉ်ကဒီစစ်အာဏာသိမ်းပြီးနောက်မှာပုံမှန်ဆက်သွားနေလားလုံအောင်ရပ်သွားပြီလားဘယ်လိုအခြေအနေမှာရှိပါလဲခင်ဗျဟ
ုတ်ကဲ့ကျေးဇူးပါဟို My Me Project ကတော့ဒါကိုညာတို့တည့်ရတိုင်းပေါ့နော်2012မှာကျွန်တော်စပစ်ခဲ့တယ်စပစ်ခဲ့ပြီးတော့ဒီဟိုကိုဗစ်မဖြစ်ခင်ထိပေါ့နော်ကျွန်တော်တို့ဘတ်စကားကြီးတွေလှည့်ပြီးတော့ဟာကျောင်းပြပါကလေးတွေကိုကျွန်တော်တို့အဓိကထားပြီးတင်ခဲ့တယ်အဲ့တော့ခုနောက်ပိုင်းမှာတော့ဒီကျောင်းသားဥယေကတော့တော်တော်လေးညော့သွားတယ်ပေါ့နော်ဒီမျက်နှာချင်းဆိုင်ကျွန်တော်တို့တင်ကြားပြယူနိုင်တဲ့တင်ကြားပြယူမှုပေးနေတဲ့ကျောင်းသားကျောင်းသူကျောင်းသားဥယေတွေကတော့ညော့သွားတယ်ဒါမှမဟုတ်ကျွန်တော်တို့ကံကောင်းတာကဒီကိုဗစ်မဖြစ်ခင်တည်းကပေါ့နော်ကျွန်တော်တို့နည်းပညာတွေသုံးပြီးတော့ online learning platform တွေ offline learning platform တွေကျွန်တော်တို့စပြီးတော့အကောင့်တွေဖွင့်နိုင်ခဲ့တော့ဒီနောက်ပိုင်းကာလမှာကျွန်တော်တို့ကဒီမျက်နှာချင်းဆိုင်လေ့လာသင်ယူခွင့်သင်ကြားခွင့်တွေရော့ချပြီးတော့ကြော့ချသွားပေမဲ့ online offline ဟာလာ my me box တွေလို့ကျွန်တော်နာမည်ပေးတာပေါ့နော် online မှာလည်း my me box online website တွေ online learning management system တွေ offline တွေသုံးပြီးတော့သွားနေရတဲ့အတွက်ကျောင်းသားလူကြီးကတော့တိုးလာဒါမဲ့မြေပြင်မှာကျွန်တော်တို့တော့တင်နေရဲ့ဟာလာတစ်ဖက်ဧည်သည်နေစားတော့ဆိုင်နေဒါမဲ့ကလေးတွေရေတွက်ကတော့ရော့သွားတယ်အဲ့တော့ဒီလက်ရှိအခြေအနေထိကျွန်တော်တို့စီမှာ online offline မှာလေ့လာသင်ယူနေတဲ့အကြောင်းသူအကြောင်းသားရေတွက်ကတော့တပေါင်းနီးပါးလောက်ရှိတယ်အကြောင်းသူအကြောင်းသားတွေအကြောင်းပြပါလူကြီးတွေပေါ့နော်ကလေးရေတွက်ကဟုတ်ကဲ့
ကိုဒီမောင်အေးတို့က2012လောက်တည်းကဒီမြန်မာပြည်တွင်းမှာဝင်လုပ်လာခဲ့တာဆိုတော့ဒီလက်ရှိအနေထားအရကိန်းကနန်းတွေအရပြောလို့ရှိရင်ဟောပြည်တွင်းမှာပညာသင်ကြားသင်ယူနိုင်ခွင့်ရှိတဲ့အရွယ်ပေါ့ကလေးလူငယ်အရေအတွက်ကဘလောက်လောက်ရှိပြီးတော့ဘလောက်လောက်ကဒီပညာရေးရဲ့ကဏ္ဍရဲ့ပြင်ပကိုရောက်နေတာကိုလေ့လာမိပါတယ
်ဟုတ်အရင်ကျွန်တော်တို့ project my new project စခဲ့တုန်းကဆိုရင်တော့ကျွန်တော်တို့ဒီဘယ်လိုပြောမလဲသံကောင်းစင်းစစ်တန်းနေရာရောဆိုလို့ရှိရင်တော့ဘောနော်ចောင်းသူចောင်းသားတောင်းပြပါရောက်နေတဲ့ចောင်းသူចောင်းသားအရေအတွက်ပေါ့နော်ចောင်းနေအရွယ်ကလေးအရေအတွက်ကတော့1.5-5တန်းလောက်ရှိတယ်လို့ဒါအာရလိုရဲ့စစ်တန်းနေရောကျွန်တော်တို့နိုင်ငံရဲ့ဒီတကောင်စင်းရကျွန်တော်တို့သိရတယ်ပေါ့နော်ဒါမဲ့အခုနောက်ပိုင်းမှာတော့ဒီနောက်ဆုံးစစ်တန်းရဆိုတော့ကျင်တော့ဂျွန်လာလောက်ပေါ့ဂျွန်လာ2022ခုနှစ်မှာဒီ Save the Children တို့ UNICEF တို့ကနေပြီးတော့လုပ်ခဲ့တဲ့စစ်တန်းရဆိုရင်တော့ခုနကကျောင်းပြပါရောက်နေတဲ့ကလေးသူငယ်အရေအတွက်က 9.8 တန်းဟုတ်လားအဲ့လောက်ဖြစ်သွားတယ်အဲ့ပြီးခဲ့တဲ့2-3 နှစ်မှာဟာလာကျွန်တော်တို့ဒါအရင် energy ဆိုးခက်တည်းကကျွန်တော်တို့ကိုဗစ်ကြောင့်မို့ကျောင်းတွေပိတ်ခဲ့ရတယ်15လလောက်ကျွန်တော်ကျောင်းတွေပိတ်ခဲ့ရတယ်ပေါ့နော်အဲ့တော့ဒီဘက်မှာလည်းခုနပြောလို့ပေါ့ကျောင်းတွေကဆက်ပိတ်ခဲ့တဲ့အတွက်ဒီကျောင်းပြပရောက်သွားတဲ့ကလေးသူငယ်အရေးအတွက်ကခုနလိုမျိုးပေါ့နော်9.8တန်းလောက်ထိဖြစ်သွားတယ်ဒါဆိုလို့ရှိရင်စုစုပေါင်းကျောင်းတွေရွယ်ကလေးသူငယ်အရေးအတွက်ရဲ့တော့ညီမလောက်ကျောင်းပြပရောက်သွားတယ်အဲ့တော့အခုအဲ့ဒါခုနဂျွန်လာကဂျွန်လာ2022ကနောက်ဆုံးကောက်ခဲ့တဲ့စစ်တမ်းပေါ့နော်အဲ့တော့အဲ့ဒီဂျွန်လာ2022ကနေအခုလက်ရှိအချိန်ကြီးဆိုရင်တော့ကျွန်တော်တို့နိုင်ငံမှာခုနအကြောင်းပြပရောက်သွားတဲ့အကြောင်းသူအကြောင်းသားအရေးအတွက်ကတော်တော်ကြီးကိုများနေပြီတော်တော်ကြီးကိုများပါပြီ9.8တန်းတဲ့ကျော်နေပြီဆိုတာကိုတော့ကျွန်တော်တို့ပြောလို့ရတယ်လက်ရှိအရေးအတွက်မှာပေါ့နော်လက်ရှိအချိန်မှာပေါ့နော်ဟုတ
်ဟုတ်ကဲ့အဲ့တော့အဲ့ဒီကလေးတွေကဘယ်တွေကိုရောက်သွားပါလဲခင်ဗျ
အေးပြဒီကလေးသူငယ်တွေကတော့ဘယ်လိုပြောမလဲနိစ္စရာနိစ္စရာတွေနဲ့အာ ကုန်လုံးပြန်ကျဲကုန်တာပေါ့တနိုင်ငံလုံးတိုင်းနာနဲ့ပြင်ပြန်ပြန်ကျဲကုန်တာပြည်တွင်းမှာတော့ပြန်ကျဲတာမဟုတ်ပါဘူးပြည်ပောက်လည်းအကုန်လုံးပြန်ကျဲပြီးရောက်ကုန်ကြတာပေါ့သူသဖြင့်ကျွန်တော်တို့ကចောင်းပြပါရောက်နေတဲ့ကလေးသူငယ်ရေအတွက်ကိုကြည့်မယ်ဆိုရင်ဥပမာမူလာရန်လေရန်ထက်တန်းဆိုပြီးကျွန်တော်သုံးပိုင်းပိုင်းကြည့်လို့ရတာပေါ့နော်ဒါကျွန်တော်အခြေခံပညာအဆင့်ကိုပဲပြောတာပေါ့နော်ဒီမူလာရန်အဆင့်နဲ့ဟုတ်လားမူလာရန်ဆိုလို့ရှိရင်မူလာရန်အဆင့်အလယ်ရန်အဆင့်နဲ့ចောင်းထွက်လာတဲ့ចောင်းထွက်လာခဲ့ရတဲ့ကလေးသူငယ်တွေကြတော့ကျွန်တော်ဗမာညာစုတွေ့ရလဲဆိုတော့ဒီပေါ့နော်ဒီစားတော့ဆိုင်တွေတစ်ဖက်ရေးဆိုင်တွေဟုတ်လားအာဘယ်လိုပဲလမ်းဘေးတွေမှာဒါမှမဟုတ်ရှင်တို့တို့နဲ့ခုနမိဘတွေရဲ့ခုနဟိုလေယာလုပ်ငန်းတွေဟုတ်လားဒီဒိုနီယာတွေမှာဟိုခုလိုမျိုးပေါ့နော်ဟိုရရအလုပ်လုပ်ကြပြီးတော့ရှင်းတန်းဖြတ်တန်းနေကြတဲ့ကလေးသူငယ်တွေတွေ့ရမယ်ကျွန်တော်တို့ဒီမိုင်းမီနေနဲ့ဆိုလို့ရှိရင်လည်းကျွန်တော်တို့တင်နေတဲ့နေရာတွေတင်ခဲ့တဲ့နေရာတွေအထူးသဖြင့်ဆိုလို့ရှိရင်စင်ကြေပုံစင်ကြေပုံရက်ွက်တွေမှာဆိုလို့ရှိရင်ဒါကျွန်တော်တို့ခုနမူလာရန်အလယ်ရန်အဆင့်ကလေးသူငယ်များကတော့ခုနပလုံကောက်တဲ့ကလေးတွေရှိမယ်ဒါမျိုးတွေရှိမယ်ပေါ့နော်အဲ့တော့အဲ့ဒီနေရာတွေမှာရှိနေတယ်သူတို့ကြတော့အသက်အရွယ်အားဖြင့်ကလည်းခုနပြောလို့14နှစ်အောက်15နှစ်အောက်ပြီဖြစ်တဲ့အတွက်ဟလာနိုင်ငံခြားထွက်ပြီးအလုပ်လုပ်ဖို့ဒါမှမဟုတ်ရှင်လေခုနလိုမျိုးပေါ့နော်မြို့တခြားမြို့တွေရွာတွေမှာသွားပြီးအလုပ်လုပ်ဖို့ဆိုတဲ့ဟာအဲ့ဒီခွင့်ရည်တွေကနည်းနည်းလေးနည်းပါတယ်ဒါပေမဲ့ခုနဒီအထက်တန်းအဆင့်နဲ့ခုနပေါ့တက်ကတော်အဆင့်ကကျောင်းပြပရောက်လာတဲ့ကျောင်းသူကျောင်းသားတွေဆိုသူတို့အသက်အရွယ်နဲ့သူတို့အဲ့လိုမျိုးကျောင်းသူကျောင်းသားတွေဆိုလို့ရှိရင်တော့အများစုကတော့ခုနပေါ့နော်ဟိုမိဘကလည်းနည်းနည်းများတော့ဟလာဟိုပတ်စုပ်လုပ်ဖို့အပြင်ထွက်ဖို့အတွက်ကိုသူပြန်ပွဲစားကားတွေပဲပြေးဖို့တော့တတ်နိုင်တယ်မိဘဆိုလို့ရှိရင်လည်းဒါဟလာရှိစုမဲ့စုတွေစုပြီးတော့ဒါမှမဟုတ်ရှင်တတ်နိုင်တဲ့မိဘတော့ခုနကမလေးရှားတို့ယူရီးယားတို့ဘာလို့ပဲကိုထွက်ကြတာပေါ့ဗျာ
အဲ့တော့ဒီ energy လက်ထက်မှာလည်းဟလာဒီပညာရေးကဏ္ဍပြုရင်ပြောင်းလဲမှုတွေလုပ်ခဲ့တော့ဗောနော်ဒီနိုင်ငံတကာမှာတင်နေတဲ့ပညာရေးစနစ်ပုံစံမျိုးဖြစ်လာအောင်ကြိုးစားပြီးတော့လုပ်ကြပါတွေ့ရတယ်ဒါပေမဲ့အဲ့ဒီဟာကရည်မှန်းချက်ဟိုတကယ်ပြည့်မီသွားပြီလားဘလောက်အတိုင်းတားရှိလိုအပ်ချက်တွေရှိနေပါလိမ့်လဲ
ဟုတ်ဟုတ်ပြည်ပြကျွန်တော်တို့နိုင်ငံကတော့ဒါဟိုအကုန်တည်ရတိုင်းပေါ့နော်ဒါပညာရေးစနစ်ကခက်အဆက်ဆက်မှာကျွန်တော်တို့ကဘယ်လိုပြောမလဲဒီဟိုဆရာဆရာမဘိုးဘူးစနစ်ကိုပဲကျွန်တော်တို့အခြေခံပြီးတော့ဟာလာတင်ကြားတင်မှုတွေလုပ်ခဲ့တာကျွန်တော်တို့ကိုယ်တိုင်လည်းဒါဆရာဆရာမဟိုကိုဘိုးပြုပြီးတော့တင်ကြားတဲ့စနစ်နဲ့ကြီးပင်းခဲ့ရတယ်ပြီးလို့ရှိရင်ရင်ခစ်တွေတုန်းကလည်းကျွန်တော်တို့ကဤပညာအဲ့လောက်ဒီမတိုးတက်ခဲ့ဘူးလေဗျာအဲ့တော့ကျွန်တော်တို့ဒီမှာပြောမှမယ်ဆိုရင်တော့ source of knowledge ပေါ့ဒီအဋ္ဌဉာဏ်ပညာဘုဟုတ္တရဲ့အရင်းမြစ်ကဆရာဆရာမစီမှာပဲရှိတယ်ဒီဆရာဆရာမတယောက်ရဲ့ဥပမာသင်္ချာဆိုတဲ့သင်္ချာမြန်မာစာဆိုတဲ့မြန်မာစာအင်္ဂလိပ်စာဆိုတဲ့အင်္ဂလိပ်စာသူ့ရဲ့အဋ္ဌဉာဏ်ပညာဘုဟုတ္တအကုန်လုံးကိုကျွန်တော်တို့ကရနိုင်အောင်မှဒီဆရာဆရာမတယောက်ထဲစီကအဋ္ဌဉာဏ်ပညာဘုဟုတ္တပဲရှိသေးတယ်အခုဒီဘက်ခေတ်ရောက်လာတဲ့အခါကျတော့ဟုတ်လားအင်တာနက်တွေနဲ့နသတ္တကြသူတင် जा မှုတွေနဲ့ဖြစ်လာတဲ့ခါကျတော့ဒီ source of knowledge ကအများကြီးဖြစ်ပေါ်မိအကြောင်းအရာတစ်ခုကိုကျွန်တော်လေ့လာပြန်ခုခေတ်မှာဆိုလို့ရှိရင်ဟာလာ Google ခောက်လိုက်မယ် line model ကြည့်လိုက်ရင်ဒီအကြောင်းအရာနဲ့ပတ်သက်တဲ့ဟိုပတ်သက်တဲ့သင်တန်းတွေသင်ခန်းစာတွေသင်ကြားသင်မှုပုံစံမျိုးမျိုးကိုတစ်ကမ္ဘာလုံးမှာရှိနေတဲ့ခုနကပြောလို့ပေါ့နော်ပုံစံမျိုးမျိုးနဲ့သင်ကြားသင်မှုပုံစံမျိုးကျွန်တော်လေ့လာဖို့အခွင့်အရေးရှိလာတဲ့ခါကျတော့ခုနကသင်ကြားသင်မှုပုံစံကိုပါကျွန်တော်တို့ကចောင်းမားဘိုဘူးစနစ်လို့ခေါ်တဲ့ဟာဒီ charge center approach ကိုကျွန်တော်ပြောင်းခဲ့တယ်
အဲ့တော့ဒီပညာရေးလုပ်ငန်းအတွက်ပေါ့နော်စောင့်ချပြီးတော့လုပ်နေတဲ့ပုဂ္ဂိုလ်တို့အနေနဲ့ဒီမြန်မာပညာရေးလောကအတွက်ဘယ်လိုစိုးရိမ်ပူပန်ရင်လေးမိတာရှိပါလဲ
အေးဗျာကျွန်တော်တို့လည်းဒါကျွန်တော်တို့ကိုယ်နိုင်ပဲပြီးခဲ့တဲ့ဟာ9နှစ်10နှစ်ပေါ့နော်2012 13လောက်ထဲကကျွန်တော်တို့ဒီ mining project ကိုစပြီးတော့လုပ်ဖြစ်ခဲ့ကြတာပေါ့နော်ဒါဆို9နှစ်10နှစ်လောက်ရှိပြီဆိုတော့ဟိုဒီကလေးသူငယ်တွေဘက်ကစိုးရိမ်စရာတွေရလည်းအများကြီးပဲဟုတ်လားလေသူငယ်ခွေရေးဘက်ကပဲကြီးကြီးဟုတ်လားပြီးလို့ရှိရင်သူအသက်အရွယ်နဲ့မတန်တဲ့အလုပ်တွေလုပ်ပြီးတော့ဟုတ်လားဒီလိုမျိုးဘယ်လိုပြောမလဲဟိုလုံခြုံမှုမရှိတဲ့ပတ်ဝန်းကျင်တွေမှာဟုတ်လားလုံခြုံမှုရှိပတ်ဝန်းကျင်ဆိုတော့ဟုတ်လားဘယ်မှာအိတ်ဘယ်မှာစားပြီးတော့ဘယ်လိုပုံစံနဲ့ရှင်းတာမလဲဆိုတော့တော့ဒီကလေးသူငယ်အနေနဲ့ဟိုဘလုံးမဟုတ်လားဟိုမရှိတဲ့လုံခြုံမှုမရှိတဲ့မသိနိုင်တဲ့ပတ်ဝန်းကျင်တွေမှာကြီးမြင့်လာတဲ့အတွက်သူတို့ရဲ့ခုနဒီလုံခြုံစိတ်ချမှုကလုံးဝကိုမရှိတော့ဖြစ်နေတယ်ပြီးတော့ဒီတစ်ဖက်မှာဟိုဘယ်မှာကျွန်တော်တို့ပေါ့နိုင်ငံတနိုင်ငံလူပေါင်းတစ်ခုနေလဲပြန်ကြည့်မယ်ဆိုလို့ရှိရင်လဲဟိုနိုင်ငံတနိုင်ငံတနိုင်ငံပေါ့နော်လူပေါင်းတစ်ခုရဲ့အနာဂတ်ဆိုတာကဒီကလေးသူငယ်တွေလူငယ်တွေရဲ့လက်ထံမှာပဲရှိရဆိုတာကလူတိုင်းပြည်ပြည်သားဟာဘယ်နိုင်ငံပဲသွားဘာလို့ဆိုတော့အနာဂတ်မှာဒီလူငယ်တွေကဟာလာကျွန်တော်တို့ဒါလူကြီးတွေဖြစ်လာတဲ့အခါကြလို့ရှိရင်ဟာလာဒီနိုင်ငံတစ်ခုတိုးတက်ဖွံ့ဖြိုးဖို့အတွက်ကိုဟာလာသူတို့လေ့လာပြင်ယူခဲ့ရတဲ့အသိဉာဏ်ပညာဘူးတူတာတွေတုံးပြီးတော့ဟာလာ တတော်တနည်းအားနဲ့ဝင်ပြီးတော့ပေါ့နော်ဟိုနိုင်ငံတော်ဝင်ထားကြမယ်လူတွေငွေဖြစ်တဲ့အတွက်အခုအချိန်မှာဒီကလေးသူငယ်တွေကဟိုအခြေခံဘာတရက်တွေတင်ကြားတင်ယူမှုတွေဟုတ်လားပြီးလို့ရှိရင်အထူးသဖြင့်အခုခေတ်မှာဆိုလို့ရှိရင်ပေါ့နော်ဒီဟုတ်လားဤပညာနဲ့ပတ်သက်တဲ့ဟာတင်နာနေဒါတွေကိုတင်ကြားခွင့်မရဘူးဆိုတော့ပြောချင်တာကခုနကသူတို့စီမှာဟိုလိုအပ်တဲ့ဟုတ်လားဒီဘဝတစ်ခုကိုတည်တောင်ဖို့ပြီးလို့ရှိရင်ခုနကပေါ့နော်ဘလူးမောင်တစ်ခုကိုပြန်တည်တောင်ဖို့အတွက်လိုအပ်တဲ့ skill တွေမြရခဲ့ဒီလိုမျိုးခုနပြောတဲ့ဟုတ်လားရှစ်တန်းကိုးတန်းလောက်ရှိတဲ့လူငယ်တွေကကျွန်တော်တို့နိုင်ငံမှာဟုတ်လားဟိုအဆင်ပြေသလိုဖြစ်သလိုရုန်းကန်လှူရှားပြီးတော့ရှင်သန်နေရတဲ့ဘဝတွေကဟုတ်လားမလွတ်ကျွတ်နိုင်ဘူးဆိုလို့ရှိရင်တော့နောက်လာမယ့်အနာဂတ်ကကျွန်တော်တို့ကဘယ်လိုပြောမလဲဟိုဘယ်လိုပုံစံနဲ့ဖြစ်လာမလဲတိုင်းပြည်နဲ့လူပေါင်းကဘယ်လိုပုံစံနဲ့တိုးတက်ထွန်းကားလာနိုင်မလဲဆိုတဲ့ဟာတော့မေကောမင်းနေစားတော့မရှိဘူးတော့ကျွန်တော်ထင်တယ်အဲ့တော့စိုးရင်စရာတော့အကြီးကြီးပဲအဲ့တော့ဘယ်လိုပုံစံနဲ့ပဲကျွန်တော်တို့လက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးခက်ခဲတွေနဲ့ပြဿနာတွေကကြော်လွားနိုင်ပါလေစေဘယ်အစိုးရပဲတက်လာတက်လာပေါ့နော်ဒီလူငယ်တွေရဲ့အင်အားတွေမပါဘဲနဲ့နောက်ထပ်ကျွန်တော်တို့နောက်တစ်ဆင့်ကိုတက်ဖို့ဆိုတဲ့ဟာကတော့ဟိုတော်တော်ကြီးကိုယဉ်လေးစရာလို့ပြောရမယ်အဲ့တော့အခုအချိန်မှာပေါ့နော်ဒီကလေးတွေအတွက်အသိဉာဏ်ပညာတွေနဲ့သင်ကြားသင်ယူခွင့်ရဖို့အတွက်ကတော့အကုန်လုံးဝိုင်းပြီးတော့လှုပ်ဆောင်ပေးရမယ်လို့ကျွန်တော်ယုံကြည်ပါတယ်ဟုတ်ကဲ့
ကိုဒီမော်ကြီးအခုလိုဖြေချားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ကိုညာအခုလိုမျိုးဖြေချားခွင့်ရတဲ့အတွက်ကျေးဇူးများတင်ပါတယ်ကျေးဇူးပါဟုတ
်။အခက်ခဲမျိုးစုံကြောင့်ပညာမသင်နိုင်ကလေးတွေအရွေးဆောင်ရွက်နေတဲ့မိုင်းမီအဖွဲ့တီထောင်သူဦးတင်မမောင်အေကို VOA ဝိုင်းတော်သားကိုညာဝင်းအောင်ကတွေ့ဆုံမြင်မြန်ထားတာပါရှင်။အခုတော့အပတ်စဉ်စီပွားရေးကဏ္ဍအလဲရောက်ပါပြီ။အနောက်နိုင်ငံတွေရဲ့တံခတ်ပိတ်ဆို့မှုနဲ့ရင်ဆိုင်နေရတဲ့မြန်မာစစ်ကောင်စီဟာတရုတ်ရဲ့ကပလန်ပိုလန်မှာ BRI စီမံကိန်းကိုအရှိန်မြင့်ဆောင်ရွက်လာနေပါတယ်။ဆက်အုပ်ချုပ်မှုအောက်မှာအရှိန်မြင့်ဆောင်ရွက်လာတဲ့ဒီစီမံကိန်းတွေကြောင့်ဒေသခံလူထုရဲ့အကျိုးစီးပွားထိခိုက်နစ်နာမှုတွေအပေါ်ဆိုရင်ချက်တွေလည်းရှိနေပါတယ်။ဒီသတင်းပါစီပွားရေးကဏ္ဍမှာမတင်ကြီးထိုက်ကတင်ပြထားပါတယ်။
ဒီလာဆိုင်နာပါဝါလူဆုံးနေဆိုပြီးတော့လူကအဲ့လိုဖြစ်ဆုံးဒီကိုဒီနေပြန်ပြီးအဲ့လိုဖြစ်နေတာကိုလောက်ခံကြတော့
ကျောက်ဖြူကဘီပါဝါလျက်စစ်တာအပိဆက်ယုံလုပ်ငန်းရပ်ဆိုင်တဲ့အတွက်ဒေတာကန်တွေအလုပ်ပြုတ်ကြတယ်လို့ဒေတာကန်ကိုနေလင်းထွန်းက VOA ကိုပြောပြခဲ့တာပါအ
ခုဒီပွားရေးဆိုရင်ဒီကုလုံးရရလို့ဒီသဘောတမ်းကိုဆိုတော့ဆုံးလို့ဆုံးလို့နိုင်တယ
်ဟုတ်ကဲ
့အဲ့ဒါကမိကတော်လေးကိုပြတ်တယ်ဆိုတော့ဒီကုလုံးကတော့ဒုက္ခရောက်
တရုတ်ရဲ့ပိုလန်မှာစီမံကိန်း BRI စီမံကိန်းနဲ့မှာအခရာချက်ပေးတရုတ်နိုင်ငံပိုင် City Group ကတိစောက်ခွင့်ရထားတဲ့ရခိုင်ပြည်နယ်၆ဖြူရေနက်စိတ်ကန်စီမံကိန်းတွေကိုမူလကရေနက်စိတ်ကန်၁၀ခုထိစောက်ဖို့ရည်မှန်းခဲ့ကြတာဖြစ်ပေမဲ့အကျွေးပြိမဲ့အရေးစိုးရိမ်ချက်နဲ့စိတ်ကန်၂ခုထိရှော့ချတိစောက်ဖို့ NLD အမျိုးသားဒီမိုကရေစီအစိုးရလက်ထက်မှာဆုံးဖြတ်ခဲ့တာပါဒေါ်လာတန်း8300ကုန်ချမဲ့မူလစီမံကိန်းကနေဒေါ်လာတန်း1300စီမံကိန်းအဖြစ်လျှော့ချတာဖြစ်ပါတယ်
။ဒီလိုပုံမှန်ဆိုတော့စက်ကန်းလေးကြာတော့ဒီကအကောင့်ဆောက်တယ်။ဒီဒီကူရဲဆုံးမဲ့စက်ကန်းလေးကြာတော့ငိုတိုင်းမှာငိုတိုင်းမှာသွားလာတော့ကြည့်ဆောင်လာချင်း
ဧတကံကိုနေလင်းထွန်းပြောကြားချက်အတိုင်းပဲ2022ခုနှစ်အတွင်းကြောက်ဖြူကတရုတ်စီမံကိန်းတွေကိုတိုးမြှင့်အကောင့်ထဲဖော်လာခဲ့ပါတယ်
။ဒီ EIA တော့ပေါ်ထွက်ပေါ်ထွက်သူတို့ကဒီ outsource ဆပဲဟိုလောက်နေတယ်လို့ကျွန်တော်တို့သိရတယ်ပေါ့လေနော်ဆိုတော့စီမံကိန်းကတော့ကျွန်တော်တို့ဟိုမစတင်သေးပါဘူးဒီ EIA ကဒီ2023ဒီနှစ်တစ်နှစ်အကောင်ထိလောက်တော့ဒီ process ကိုတွားလိမ့်မယ်ပြီးလို့ရှိရင်တော့ဒီဟိုစီမံကိန်းဟိုစတော့မယ်ဟုတ
်ကြောက်ဖြူကစီမံကိန်းနေရေးစောင့်ကြည့်လေ့လာနေတဲ့ဦးထွန်းကြည်က VOA ကို Skype ကနေတစ်ဆင့်ပြောပြခဲ့တာပါဆီယနာသိမ့်ပြီးနောက်ပိုင်း2022ခုနှစ်အတွင်းမှာပဲရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကရေနက်စိတ်ကန်နှစ်ခုနဲ့ဆက်မှုဇုံကိုချိတ်ဆက်မဲ့လမ်းပိုင်းအတွက် EIA ပတ်ဝန်းကျင်ထိခိုက်မှုစမ်းစစ်သုံးသပ်ခဲ့ပြီးနောက်အခု2023ခုနှစ်အကုန်ပိုင်းမှာပြီးစီးမယ်လို့ခန့်မှန်းထားပါတယ်။ဒါရီပြီးရင်တော့စီမံကိန်းတွေအကောင့်ထဲပေါ်မဲ့အနေထားပါလို့လည်းဦးထွန်းကြည်ကပြောပါတယ်။
ဘောနောသူတို့ရဲ့ contractor ပထမဆုံးကတော့မကြေကျွမ်းရင်းနှီးဆက်ကန်ကိုသူတို့စတင်မယ်ဆိုပြီးတော့သူတို့မှဒီသဘောတူညီချက်ရှိရဲ့ဒီရင်းနှီးဆက်ကန်နဲ့အတူဒီမကြေကျွမ်းနဲ့ရံပြည်ချမ်းကျွမ်းကိုဆက်သွယ်ထားတဲ့ဟိုတရားသစင်းပါမယ်ပြီးလို့ရှိရင်တော့ဒီမကြေကျွမ်းရင်းနှီးဆက်ကန်ကနေကြောက်ဖြူ ဒီဆက်မှုစုံစီမံကိန်းကိုဆက်တွေ့ကြမယ်လိုင်းပိုင်းတစ်ခုပါတယ်ဆိုတော့ဒီသုံးခုလုံးကတော့အာရှင်းရှင်းစမဲ့အရှင်တွေမျိုးကိုကျွန်တော်တို့မြင်တွေ့နေရတယ်အခုအရှင်မှာတော့ဒီစီမံကိန်းတွေလောက်လာတဲ့အခါမှာဒီသုံးဖို့ရေပေါ့နော်သူရေကာတာတွေအတွက်ကတော့သူတို့ဟိုလှောက်ရှားပြီးတော့ဒီမြေဝေတာတွေမြေရှာတာတွေဟိုမြေစမ်းသတ်တုဖို့တာတွေကတော့တောက်လျှောက်လောက်နေတာရှိရဲဆိုတော့ကုန်ခဲ့တဲ့လအနည်းငယ်ပေါ့လေ2လ3လလောက်ကတော့ဒီဒီနေ့စက္ကန့်တည်ဆောင်မဲ့ area မှာအာသူတို့ဟိုလောက်ပြီးသွားပြီပေါ့နော်သူဒီမြေကိုစမ်းသတ်တာတွေသူတို့အကုန်လောက်ပြီးသွားပါပြီ
ကျောက်ဖြူအထူးစီးပွားရေးဆောင်တဲ့ရင်းနှီးစိတ်ကစီမံကိန်းတွေကိုတော့2015ခုနှစ်သမရဦးသိန်းစိန်လက်ထက်မှာတရုတ်နယ်သဘောတူခဲ့တာဖြစ်ပြီးမြန်မာဘက်က15ရာခိုင်နှုန်းတရုတ်က85ရာခိုင်နှုန်းရင်းနှီးမြှုပ်နှံဖို့ဖြစ်ပါတယ်။ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာတော့စီမံကိန်းရွယ်စားကိုတိတိတတ်တတ်ရှော့ချလိုက်သလိုမြန်မာဘက်က30ရာခိုင်နှုန်းတရုတ်က80ရာခိုင်နှုန်းရင်းနှီးမြှုပ်နှံမှုအဖြစ်ပြန်ပြီးတော့ညှိနှိုင်းခဲ့ကြပြီး2018ခုနှစ်မှာသဘောတူခဲ့တာဖြစ်ပါတယ်။ကိုဗစ်ကပ်ဘေးနဲ့နိုင်ငံရေးအကျပ်တဲကျုံ့ခဲ့ရပြီး2021ခုနှစ်ဆီယနာသိမ့်ပြီးချိန်မှာတော့စီမံကိန်းအကောင့်ထဲပေါ်ရေးလုပ်ငန်းတွေတွက်လက်လာခဲ့ပါတယ်။အခုရင်းနှီးစိတ်ကန်တိဆောက်ထားတဲ့နေရာတိဆောက်မဲ့နေရာတွေမှာမရေကျွန်းဒေသခံတွေရဲ့လှေစိတ်တွေလည်းပါဝင်နေတာကြောင့်ဒီလူတွေအတွက်ရေရှည်အသက်မွေးဝမ်းကြောင်းအခက်တွေနိုင်တယ်လို့လည်းဒေသအတွင်းမှာသုံးသပ်ကြပါတယ်။
ဆိုတော့ဒီစီမံကိန်းတာတကယ်လို့စလိုက်တယ်ဆိုလို့ရှိရင်အဲ့မရေကျွန်းပေါ်မှာရှိတဲ့ရွာလေးရွာပေါ့နော်အင်းရွာလေးရွာအင်း800-910ကျော်လောက်ရှိတယ်လူပေါင်း3000ကျော်ရှိတယ်ပေါ့လေဆိုတော့ဒီလူတွေကအကိုဒီရွာတွေမှာနေဖို့ဆိုတာတော်တော်လေးခက်ခဲသွားမယ်လို့ကျွန်တော်အနေနဲ့မြင်တယ
်ဆီယနာတိမ့်ပြီးနောက်ပိုင်းအနောက်နိုင်ငံတွေရဲ့တန်းခတ်ပိတ်ဆို့မှုနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေရုတ်သိမ်းတာကြောင့်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေထပ်တိုးရရှိရေးစစ်ကောင်စီဘက်ကကြိုးစားနေတာပါအဓိကဝင်ငွေရလန်းဖြစ်တဲ့စွမ်းအင်ခန္ဓာကနေနိုင်ငံတကာလုပ်ငန်းကြီးတွေပြန်ပြီးရုပ်သိမ်းခဲ့ချိန်မှာတော့မြမစွမ်းအင်ခန္ဓာမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုက28ရာခိုင်နှုန်းရှိနေပြီးထွက်ခွာသွားတဲ့ကုမ္ပဏီတွေထက်ပိုပြီးတော့များလာကြောင်းအခက်အခဲမရှိဘူးလို့စစ်ကောင်စီကတုံ့ပြန်ခဲ့ပါတယ်။စွမ်းအင်ခန္ဓာမှာတရုတ်ဘက်ကပိုပြီးပါဝင်လာဖို့လဲစစ်ကောင်စီကမျှော်လင့်ထားပါတယ်။အီယာဝတီတိုင်းမှာဒေါ်လာ 1.5 ဘီလီယံရင်းနှီးမြှုပ်နှံမဲ့မီလင်းချိုင်တဘာဝဓာတ်ငွေ3ဒါအပိစယုံတိဆောက်ရေးကိုအရှိန်ဟုန်မြင့်တင်အကောင့်ထဲပေါ်နိုင်ရေးအတွက်တရုတ်ရဲ့ BRI တရုတ်မြန်မာစီးပွားရေးဇင်းချိုင်အစောပိုင်းစီမံကိန်းမှာထည့်သွင်းပေးဖို့မြန်မာစစ်ကောင်စီကအဆိုပြုမဲ့အကြောင်း2022ခုနှစ်ဤပြည်လမှာကြေညာခဲ့တာပါဆီယနာတင်ထားတဲ့ကာလအတွင်းလွတ်တော်ရဲ့ခန့်ကဏ္ဍပျောက်ဆုံးနေသလိုအရက်ဖက်ဖွဲ့စည်းတွေမီဒီယာတွေကလည်းလှုပ်တာကင်တာမရှိတဲ့အခြေအနေမျိုးမှာအခွင့်အရေးချိုးဖောက်ခံရမှုအရေးကစိုးရိမ်စရာဖြစ်တယ်လို့ဒေတာတွင်လိလဆောင်ကြည့်သူတွေကထောက်ပြကြပါတယ
်။ဒီစီမံကိန်းကြောင့်မြေယာပြဿနာတွေလူခွင့်ရေးပြဿနာတွေတဘာဝပတ်ဝန်းကျင်ပြဿနာတွေအဲ့လိုချိုးဖောက်ခံရတဲ့ပြဿနာတွေအတွက်ကျွန်တော်တို့မှဒီဝင်ရောက်ရှင်းကနိုင်မဲ့ဟိုမှန်တန်တွေကြောက်ဆုံးနေတယ်ပေါ့
မထင်ကြီးတင်ဆက်နေတဲ့အပစင်စီပွားရေးကဏ္ဍကိုကြားခဲ့ရတာပါရှင် VOA မြန်မာပိုင်းရဲ့အင်ကနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်သောတာရှင်များရှင် VOA ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့ဤပညာဥဒုယာရီနဲ့အနာဂတ်ကဘာအမျိုးသမီးကဏ္ဍမြမအရေးသုံးသပ်ချက်စတဲ့သတင်းပတ်ဆင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်ကြည့်ရှုဖတ်ရှုနာဆင်နိုင်ပါတယ်အခုတော့အပစင်ကဏ္ဍနောက်တစ်ခုဖြစ်တဲ့လူမှုရှုခင်းအစီအစဉ်အလဲရောက်ပါပြီမြန်မာနိုင်ငံကအမျိုးသမီးတွေဟာလောကဒဏ်ကိုကျဉ်ကျပ်ခံရင်ဆိုင်နိုင်တယ်ဖြစ်တယ်ဆိုတာကိုဥရောပကသိအောင်လို့ပကြီဆီယာမချူဝေကပကြီတွေနဲ့ပုံဖော်ပြသနေပါတယ်။ပကြီကားတွေကလည်းတစ်ဆင့်မြန်မာနိုင်ငံအကြောင်းဘလောက်ထိထိရောက်ပြောပြနိုင်တယ်လဲဆိုတာကိုမဆုမျက်မှောင်ကလူမှုရှုခင်းအစီအစဉ်မှာမေးမြန်းတင်ဆက်ထားပါတယ်။
မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီသိစေချင်တာတွေကိုအမှုပညာလက်ရာတွေနဲ့ဖန်တီးပြီးတော့ပြတဲ့အခါမှာလူစိတ်ဝင်စားမှုရတာပိုတွေ့ရတယ်လို့ပြည်သင့်နိုင်ငံမှာလက်ရှိနေထိုင်နေတဲ့ပကြီဆရာမချူဝေကပြောပြပါတယ်။သူကတော့မြန်မာနိုင်ငံအကြောင်းမြန်မာအမျိုးသမီးတွေအကြောင်းကိုဒီပကြီလက်ရာတွေဖန်တီးပြီးတော့မှဥရောပမှာပြသနေသူဖြစ်ပါတယ်။ချိတ်ထမိန်စားလို့မြန်မာလက်ရာအဝတ်အစားတွေပေါ်မှာအမျိုးသမီးပုံတွေကိုသာတည်တံ့ရေးဆွဲပြီးတော့မှဒီမြန်မာအမျိုးသမီးတွေရဲ့အကြောင်းမြန်မာရင်ကျေးမှုအကြောင်းကိုပို့ပြီးတော့သိအောင်လုပ်နေတာလို့ပြောပြပါတယ်။ဥရောပမှာမြန်မာမျိုးသမီးတွေအကြောင်းကိုပိုသိအောင်ဘာကြောင့်လုပ်ချင်တာလဲဆိုတာကိုဆီယာမချူဝေကိုမေးကြည့်ပြပါတယ
်ဟုတ်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီကိုမြန်မာပြည်ထဲမှာ nì đông ở đây mình tham yêu bọn nó, tại mẹ mình má bị biến bao thua đó vì bây giờ đi cả đi, uýo bao lâu mình nào này nghe này, mẹ má bị nè uýo này nghe này, ví dụ như đi Korea, you know à, English là mà về Negevura số đó, British to England nó này số lô xin anh này sát sát xí mày bọn nó, từ lúc rồi nó, tao mai này bài tiền ai số đó, mẹ má bị ở trang cổ anh này tin tin này mày bỏ, tại vì mẹ đi tới cha này nghe này giờ đó, mẹ má bị số đó bên má mẹ lấy mất tiêu, mẹ má bị ở trang lấy mất tiêu bỏ, hồ bì đó. The Amutami Pajigare or Diga Tabi or Utibi or Yeswe, Mama Amutami Jang or Diga Shimbia in there, Mank Lady, Dibama Kanzani, I get the Nari, Mama B, Amutami Kanzani, I get the Narima, the Kali Duni Mushi on the Long Dajin Nisa Nainabono, Bobiro or Kanzaja Chin Sanuelo Yarebo, Dira Amutami Jang or Boho Bubiro, Mesa in there, Jane, Mama B, at the Mai, Sabi, Yinjimuva, Pipi, Mesa Dorava.
เสี่ยมาชูเยดิพันนี้หมู่เลยบ่เนาะดิอุยอปะနိုင်ငံนี่มาแล้วอะคูดิปะบวยเลยลงไปปะနေเลยพอลิสรอะไอ้มาดิต้มแจ่มหมู่บ้ายก็เลยเมียปะสิสรอบะลောက်บ่เนาะดิเล่ยาริพอมาเสี่ยมาชูพันนี้เล่ยาริพอมาเอ่อสิทธิ์ဝင်ตะษาชื่อดาตุ่ยเลยရှင်อธิกาโดปะจีซวยได้คามาชูอ่ะ ဒီဒီဘက်မှာရှိတဲ့ပစ္စည်းတွေအသုံးပြုပြီးတော့ဆွဲတာအပြင်မြန်မာပြည်မှာရတဲ့ဒီတိုင်းရင်းသားရိုးရာယဉ်ကျေးမှုတွေရဲ့ချီတဲ့အစင်နေပြီးမြန်မာဂျိတ်ပေါ့နော်မြန်မာရဲ့ဒီအဝတ်အစားဒီပတ်တန်တွေပေါ့ဟိုဂျိတ်အစင်နေရှိမယ်ချီတဲ့တွေရဲ့ဒီဇိုင်းတွေရှိမယ်အဲ့ဒါတွေကိုအဓိကပြန်ယူပြီးတော့အသုံးပြုပြီးဆွဲပါတယ်ဒီဘက်မှာဆိုလို့ရှိရင်လုံးဝရှာပြီးတော့လဲဝယ်လို့မရဘူး
ံပြီးတည်ယူပြီးတော့ဒီဘက်မှာရှိတဲ့နောက်ဆုံးအစ်စ်ထွက်တဲ့ဒီပတိအသုံးပြုတဲ့ပစ္စည်းတွေနဲ့ပြန်ပြီးတော့ရောပြီးတော့ပေါင်းဆက်ပြီးတော့ဆွဲတဲ့အခါမှာရုတ်တရက်ပတိပြပွဲတွေကိုဝင်လိုက်ပြီဆိုလို့ရှိရင်ဒီဥရောပကဒီပြကန်းတွေကိုလာပြီးတော့ကြည့်တဲ့ပရိသတ်တွေကြည့်တဲ့လာပြီးလေပတ်တဲ့လူတွေကဒီအမျိုးအစားဆေးအမျိုးအစားကိုသိပေမဲ့လို့လဲတုံးထားတဲ့ခြေတွေကဘဲခြေတွေလဲဘယ်နိုင်ငံကထွက်တဲ့ခြေတွေလဲပြီးရင်ဒီအစင်ကဘယ်နိုင်ငံအစင်လဲသူမမြင်ဘူးပေါ့နော်အဓိကဒီကချင်အစင်တွေတို့ဟိုအဓိကကတော့ဒီမြန်မာချိတ်အစင်တွေဆိုလို့ရှိရင်အရန်ကွဲထွက်ပြီးတော့ဟိုအများကြီးစိတ်ဝင်စားစရာကောင်းတာမျိုးရှိတယ်အဲ့တော့အဲ့ဒီအရာလေးတွေကိုလေအဲ့ဒီပိဿာလေးတွေကိုရက်ပြီးသိချာအနီးကပ်အလိုမျိုးပဇီကားနာလေးတွေကိုအလိုမျိုးကြည်တာမျိုးဘယ်ဟာပိဿာမျိုးလည်းဘလို့ဆွဲတာလဲပေါ့နော်အဲ့ဒါတွေအရင်စိတ်ဝင်စားတယ်ဒီရောဒီအရာဝတ္ထုလေးတစ်ခုရဲ့လှပမှုကိုစိတ်ဝင်စားတာကနေမိကွန်းနေနောက်ဆက်တဲ့ပါလာတဲ့အခါကျတော့ကိုကအာဒီကမြန်မာပြည်ရပိဿာဖြစ်ပါတယ်မြန်မာပြည်ရပိဿာဆိုမြန်မာပြည်ရောကြားဘူးလားပေါ့နော်အဲ့ဒီမှာပြီးရင်တကယ်လို့တိတယ်ဆိုလို့ရှင်လဲဘလို့တိတာလဲပေါ့မတိဘူးဆိုလို့ရှင်လဲမြန်မာပြည်မှာဒီလိုဒီလိုအခြေအနေတွေရှိတယ်ဒါကြောင့်ဒီမြန်မာပြည်ရဲ့ခြေတဲ့ပိဿာကိုတုံးတာပေါ့ကိုကအရာဝတ္ထုတစ်ခုကိုပဲဆက်ဆက်လိုက်တာအမျိုးသမီးအခြေအနေပြီးလို့ရှင်ဒီမြမာပြည်ရဲ့ဒီကချာပေါ့နော်ဒါပေမဲ့အဲ့ဒီမေကွန်းလေးတစ်ခါတစ်ခုကနေပြီးတော့အစာပြူလိုက်ရင်ကြံတဲ့ကွင်းဆက်တွေကွင်းဆက်တွေကခြံထားလို့မရအောင်ဘာလို့ဒီလိုဖြစ်သွားတာလဲဆိုတာအများကြီးပြန်လဲတူဖော်လိုက်လို့ရှင်ချိတ်ဆက်နေရပေါ့တကယ်ဟိုပိတ်ဆက်လေးတွေချီရက်တယ်လို့ပဲတစ်ခုနဲ့တစ်ခုကနေရက်နေရဆိုတော့အများကြီးဟိုပြောစရာအကြောင်းတွေလည်းရလာတယ်ပြီးဆွေးနွေးစရာအကြောင်းတွေလည်းရလာတယ်ဆိုတော့အဲ့ဒီအရာလေးကိုတော်တော်စိတ်ဝင်စားကြပါတယ
်အခုလိုမျိုးဒီပြပွဲတွေမှာလောက်ပြီးတော့ဒီဟိုပြောပြနေတာကနေပေါ့နော်ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုပို့ပြီးတော့မှသိသွားကြအောင်လို့သဘောပေါက်သွားကြအောင်လို့လုပ်နိုင်တယ်လို့ပြောလို့ရပါရှင့်
ပြောလို့ရပါတယ်။ဘာဖြစ်လို့လဲဆိုတော့တိကျပါပြောလို့ရတယ်။နီလန်မျိုးစုံနဲ့ကြိုးစားပြီးတော့မြန်မာပြည်အကြောင်းကိုပြောကြည့်ဖို့လေ။လူဟာတခါတလေလူတွေရဲ့စိတ်ကပေါ့နော်အဲ့လိုမျိုးတခါတလေဒီမှာကြည့်ပါဒီမှာပြောမယ်နားထောင်လို့အဲ့လိုမျိုးဓာတ်ရိုက်ကြည့်ပြောတဲ့အခါကျတော့တခါတလေလဲဟာအချိန်မရှိဘူး तू ကအလူခံပါလားဘာလဲမသိဘူးတခြားကိစ္စတွေပြောမှလားဆိုပြီးတော့တခါလေနားမထောင်ကျင်တာမျိုးရှောင်ထွက်သွားတာမျိုးအရင်ဓာတ်ရိုက်ကြည့်ဖြစ်တော့ကြတော့ဟိုမတည်ရဲတယ်လို့မျိုးပြီးရင်ပြင်းစရာကောင်းတယ်လို့မျိုးဖြစ်တယ်ပေါ့နော်ဒီလိုမျိုးအနုပညာပစ္စည်းပဇီကားကနေတစင်ပြောတဲ့အခါကျတော့ပို့ပြီးတော့စိတ်ဝင်စားစရာကောင်းတဲ့ မတိမတာပဲနဲ့ဟိုကိုပြောချင်တဲ့အကြောင်းအရာတော့ပြောနေရပဲဒါပေမဲ့အတိအကျကြီးဒီမှာလာထိုင်ဒါဝန်းနာထောင်အောင်ငါပြောသမျှတရားရာဂိုင်းလုံးမှတ်မိရမယ်လို့ပြောတာမျိုးထက်ဒီအနုပညာပစ္စည်းကနေပြီးတော့တစင်ပြောလိုက်တော့စိတ်ဝင်စားဖို့လည်းကောင်းတယ်သူတို့လည်းတကယ်စိတ်ဝင်စားတယ်တကယ်စိတ်ဝင်စားလို့ပဲသူတို့ကိုယ်တိုင်ကနေမိခွန်းနေထပ်ထွက်လာတဲ့အခါမှာကိုကရှင်းပြတယ်ရှင်းပြရင်လည်းဘေးကနေကြားတဲ့လူတွေကလည်းသူတို့ပြောတာမဟုတ်ဘူးတရားရောက်ကိုရှင်းပြနေရင်လည်းကြားတာဆိုတော့သူတို့ကလည်းလာပြီးရနာထောင်တယ်ပြီးရင်ဒီဟိုစကားတစ်ခုလည်းပဲပြောတာမဟုတ်ဘဲနဲ့အမြင်မှလည်းဒီအနုပညာပစ္စည်းပကြီးပစ္စည်းတွေကလည်းသူတို့ဘေးနားမှာရှိနေတဲ့အတွက်အမြင်ကလည်းယဉ်သိမှုရှိတယ်အကြားအာရုံကလည်းယဉ်သိမှုရှိတယ်အဲ့လိုမျိုးပေါ့နော်အဲ့ဒီအခါမှာပို့ပြီးတော့ဆက်နွယ်မှုလည်းပို့ရှိသွားတယ်ပြီးလူအချင်းချင်းပေါ့ပြောရတဲ့အခါမှာရောနှလုံးသားချင်းကိုပို့ပြီးတော့နီးစပ်သွားတယ်လို့ခံပါရတယ
်ဖြစ်တဲ့နိုင်ငံမှာလက်ရှိနေထိုင်နေတဲ့ဗကြီးဆရာမချူဝေဖြစ်ပါရဲ့ရှင်မြန်မာနိုင်ငံကအမျိုးသမီးတွေဟာဘလောက်ခက်ခဲတဲ့အခြေအနေကိုပဲကြုံကြရပါစေရဲရဲဝံ့ဝံ့ရင်ဆိုင်ကြော်ဖြတ်ရဲတယ်ဆိုတာကိုဗကြီးလက်ရာတွေကနေတဆင့်ပုံဖော်ပြသနေတာဖြစ်တယ်လို့သူကပြောပါရဲ့ရှင်ကျွန်မစူမြတ်မောင်ပါ
မဆုမြင့်မွန်တင်ဆက်နေတဲ့လူမှုရှုခင်အစီအစဉ်ကိုကြားဆင်နားဆင်ခဲ့ကြတာပါရှင် VOA မြန်မာပိုင်းရဲ့အင်ကာနေမနက်ခင်းအစီအစဉ်တွေကို line တိုမီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA ရဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေသတင်းပတ်စဉ် TV Magazine အစီအစဉ်တွေပြည်ရင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုဒါမှကနိုင်ငံတကာနဲ့ဒေသရင်းကထူခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုလည်း VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ bamish.voanews.com မှာအလိုရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်ပါတယ်။တခါ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ပါလိမ့်ရှင်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုဦးတင်မောင်တန်းပြောပြပေးပါ။
သူ Florida အင်္ဂါနေသူ့ကိုရာဇဝတ်မှုနဲ့ဒီကနေ့အင်္ဂါနေရုံးတင်မဲ့ New York မြို့ကိုရောက်ရှိနေပါပြီ။ American တမ္ပရာဟောင်းတယောက်ကိုရာဇဝတ်မှုကြောင်းအရာတရားဆွဲရုံးတင်တာဟာဒါဟာပထမဦးဆုံးအမှုလည်းဖြစ်ပါတယ်။2016ခုနှစ်တမ္ပရာရွေးကောက်ပွဲအနိုင်မရခင်အပြာရုပ်ရှင်မင်းမီတယောက်နဲ့ Mr. Trump ပတ်သက်ခဲ့ပြီးအဲ့ဒီအတွက်နှုတ်ပိတ်ခဒေါ်လာ3,000ပေးခဲ့တာကဒီမှုနဲ့ဆက်ဆက်နေပါတယ်။ Mr. Trump ကတော့အဒီလိုဆက်ဆက်တယ်ဆိုတော့ကိုညင်းဆိုထားပါတယ်ဒီအမှုမှာမစ္စတာထရမ့်ဟာရာဇဝတ်ကြောင်းတင်နိုင်တဲ့ဖြစ်ရ30လောက်ကျွတ်လွန်ခဲ့တယ်လို့သူ့အမှုကိုစုံစမ်းစစ်ဆေးခဲ့တဲ့အထူးတရားသူကြီးကဆွဲချက်တင်ထားပါတယ်ယူကရိန်းကိုရုရှားချူကျော်ခဲ့တာပေါ်တုံ့ပြန်တဲ့အနေနဲ့မြောက်အတ္တလန်တစ်ဘောဒူစာချုပ်စီရေးမဟာမိတ်မိတ်ဖွဲ့ဖြစ်တဲ့နေတိုအဖွဲ့ဝင်ဖြစ်ရေးဆိုပြုခဲ့တဲ့ဖင်လန်နိုင်ငံဟာဒီကနေ့အင်္ဂါနေ့မှာတရားဝင်32နိုင်ငံမြောက်နေတိုအဖွဲ့ဝင်ဖြစ်လာပါတော့မယ်ဖင်လန်နဲ့အတူနောက်ထပ်အဆိုတင်သွင်းထားတဲ့ဆွေဒင်နိုင်ငံဟာလည်းမကြမီအဖွဲ့ဝင်ဖြစ်ဖို့ဦးစားပေးလှုပ်ဆောင်နေတယ်လို့ NATO ထွေထွေတွေးမှုချုပ်ယန်စတော်တန်ဘတ်ကတနင်္လာနေ့ကပြောကြားပါတယ်။အဖွဲ့ဝင်သစ်လက်ခံဖို့ကအဖွဲ့ဝင်နိုင်ငံအားလုံးတညီတညွတ်တဲ့သဘောတူဖို့လိုပြီးလက်ရှိမှာတော့တူရကီကဆွေဒင်နိုင်ငံကိုအဖွဲ့ဝင်ဖြစ်ရေးကန့်ကွက်ထားပါတယ်။ဂျာမနီနိုင်ငံမှာတော့တရေချက်လက်လုံခြုံရေးစိုးရိမ်တဲ့အတွက်ဂျာမနီနိုင်ငံဟာအီတလီပိတ်ထားသလိုချက်ချီပီဒီကိုပိတ်နိုင်တယ်လို့ဂျာမန်အချက်လက်များကာကွယ်ကော်မရှင်နာမင်းကြီးကတနင်္လာနေ့ထုတ် Hadesburg ဒရင်းစာနဲ့လုပ်တဲ့အင်တာဗျူးမှာပြောလိုက်ပါတယ်။မူအဖြစ်ဆိုရင်တော့ဂျာမနီမှာလည်းအလားတူပိတ်တာဖြစ်နိုင်ပါတယ်လို့ Ulrich Kack ကပြောခဲ့တာပါ။ဒါပေမဲ့အဲ့ဒီလိုအစီအစဉ်ရှိမရှိကိုတော့ပြောမသွားခဲ့ပါဘူး။ချက်ချီပီဒီမှာတုံ့ထတဲ့ညာရီတူဟာပုဂ္ဂလိကလွတ်လပ်ခွင့်ဆိုင်ရာသတ်မှတ်စည်းမျဉ်းတွေကိုချုပ်ဖောက်မှုရှိမရှိစုံစမ်းဖို့အတွက်အီတလီအမျိုးသားချက်လက်ဌာနကချက် GPT ကိုတောက်ကြနေကယာယီပိတ်ပင်ထားခဲ့တာပါ Sorry အာရေဗျနိုင်ငံဦးဆောင်တဲ့ OPEC ဖွဲ့နဲ့တခြားရင်နာထုတ်လုပ်သူများထုတ်လုပ်မှုဖြတ်တောက်လိုက်တာဟာအမေရိကန်ရဲ့စီးပွားရေးအပေါ်ကန့်တတ်နေပဲတည်ရောက်မှုရှိနိုင်တယ်လို့အမေရိကန်တမ္ပရာအင်ဂျီရောကတနင်္လာနေ့ကပြောလိုက်ပါတယ်ဈေးကွက်ကမြေရာတဲ့အနေအထားမှာထုတ်လုပ်မှုဖြတ်တောက်တင်တယ်လို့မထင်ကြအောင်အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူကတနင်္လာတွေကိုပြောပါတယ်
တရင်အချင်းချုပ်ကိုဦးတင်မောင်တန်းကြီးညာခဲ့တာပါရှင်ဒီကနေ့မနက်အတွက်စီစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Jonah Cummings တို့ဖြစ်ပါတယ်ဒီကနေ့မနက်6နာရီနဲ့9နာရီစီစဉ်တွေကို line တိုမီတာ24 line တိုမီတာ40 line တိုမီတာ51နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါသောတာအရှင်များနဲ့တကွမြမပြည်သူပြည်သားအလုံးကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနမ်းလောက်ပါ
Thank you. This program has come to you from the Voice of America, Washington.